Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသွားရှင်ပါခင်ဗျာ VO American တန်းကနေ2023ခုနှစ်မတ်လ16ရက်ချက်တာရင်းညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ Washington DC မြို့တော်ကနေစတင်တိုက်ရိုက်ထုတ်လွှင့်နေပါပြီ line kilometer 1925 32တို့ကအပြင် VO ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းနှဆင်ကြည့်ရှုနိုင်ပါတယ်ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်းပါ
ကျမကတော့ဆုမြတ်ပါပါရှင်။ပင်လယ်နက်တော်မှာပါအမေရိကန်ထောက်လိုက် drone ယာဉ်ကိုရုရှားစစ်လေယာဉ်ဂျားဖြတ်နှောက်ယှက်ခဲ့တဲ့ဗီဒီယိုကိုအမေရိကန်စစ်တပ်ကဒီကနေ့ထုတ်ပြန်လိုက်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးသံတမန် Nolin Hazel ဟာကုလသမဂ္ဂထွေထွေညီလာခံမှာဒီမြန်မာနိုင်ငံအရေးကိုအခုအသံလွှင့်နေတဲ့အချိန်မှာပဲတင်ပြပြောနေပါတယ်။မြန်မာနိုင်ငံပြည်ထောင်စုပြည်လဲစည်ရေးသဘောတူထားတဲ့အစီအစဉ်တွေအတိုင်းမြန်မာနိုင်ငံကအကောင့်ထဲပေါ်လာအောင်လို့စင်ကာပူနိုင်ငံအနေနဲ့မိတ်ဖက်နိုင်ငံတွေနဲ့တွန်းအားပေးဆောင်ရွက်သွားမယ်လို့စင်ကာပူဝန်ကြီးချုပ်ကဒီကနေ့ပြောကြားလိုက်ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးပါမယ်ရှင်
။ကျေးဇူးပါမဆင်မြတ်မေ။အခုလိုထိတဲ့ရောက်သတင်းတွေပြီးမှာတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်ရှမ်းတောင်ကရားဝင်လန်းပင်လောင်းဘက်လူသတ်မှုကြီးကိစ္စ NUG နဲ့တိုင်းဒါပူးတွက်သတင်းစာရှင်းလင်းပွဲမှာကရင်နီအဖွဲ့က
ဒီအဖြစ်အမှန်တွေကိုကျွန်တော်တို့ကမဖော်ထုတ်နိုင်ဘူးဆိုလို့ရှိရင်ကျူးလွန်သူတွေကအပြစ်ကနေကင်းလွတ်ခွင့်ပေးနေခြင်းဖြစ်နေတယ်ဆိုတာကိုကျွန်တော်တို့အနေနဲ့သိထားဖို့လိုပါတယ်
။နောက်စကိုင်းဘက်မုံရွာမန္တလေးအမြလန်းဘေးချေးရွာကိုစစ်ကောင်စီမီးရှို့တာမှာတပ်ကြီး3တေဆုံးခဲ့ရပါတယ်။ဒါအပြင်တနင်္လာရီတိုင်းမှာလည်းတိုက်ပွဲတွေကြောင့်ဒုက္ခသည်တွေတိုးလာနေပါတယ်။အခုလိုသတင်းလွှာတွေပြီးမှာတော့ချက်တာရင်းညအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြမကြီးသုံးသက်ချက်နောက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသားသတင်းလွှာကဏ္ဍတွေကိုဆက်တိုက်နှဆိုင်ကြည့်ရှုရဖို့ရှိပါတယ်။အခုရေဆုံးတော့ထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မှုနဲ့ကျွန်တော်ပြောပြပေးပါမယ်ခင်ဗျာ
။ပင်လယ်နက်ပေါ်မှာအမေရိကန်ထောက်လိုက်ရေး drone ယာဉ်ကိုရုရှားစစ်လေယာဉ်ဂျားဖြတ်နှောက်ယှက်ခဲ့တဲ့ဗီဒီယိုကိုအမေရိကန်စစ်တပ်ကဒီကနေ့ကြာသပတေးနေ့မှာထုတ်ပြန်လိုက်ပါတယ်။ဗီဒီယိုပုံထဲမှာအမေရိကန်အဝေးထိန် droneMQ-9 ကိုရုရှားတိုက်လိုက်ရင် Sukhoi SU-27 ကအနောက်ကနေပြန်တန်းလာပြီးတော့လေယာဉ်စီရီကိုဖောက်ချက drone ပေါ်ကနေပြီးတော့ကျော်တက်သွားတာကိုမြင်ရပါတယ်။နောက်ထပ် Sukhoi SU-27 ကလည်းအလားတူ American drone ရဲ့နားကိုချင်းကပ်ပြန်တန်းလာတာကိုတွေ့ရပြီးတဲ့နောက်မှာတော့ video ပုံရက်သွားပါတယ်။ American drone နဲ့ရုရှားဒုတိယတိုက်လေယာဉ်တိုက်မိတာကြောင့်ဓာတ်ရိုက်ရိုက်ကူးတဲ့ video ရိုက်သွားတာဖြစ်တယ်လို့ American စစ်တပ်ကပြောပါတယ်။ဗီဒီယိုပြန်ပေါ်လာချိန်မှာတော့ထောက်လိုက်ရေး drone ယာဉ်အမိမှာတက်ထားတဲ့ဒလက်တစ်ခုကိုကြွေးသွားတာကိုမြင်ရပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin နဲ့ရုရှားကာကွယ်ရေးဝန်ကြီးတို့ဆက်သွယ်စကားပြောခဲ့ကြပြီးနောက်တည့်မှာပဲအမေရိကန်စစ်တပ်ကဒီဗီဒီယိုကိုထုတ်ပြန်လိုက်တာပါ။ဒလက်ပြက်ပြီးတော့ပင်လယ်နက်ထဲကျသွားခဲ့တဲ့အမေရိကန်ထောက်လိုက်ရေး drone ယာဉ်ကိုပြန်ဆယ်နိုင်အောင်စ조사သွားမယ်လို့အမေရိကန်စစ်တပ်ကပြောထားပါတယ်။ပင်လယ်နက်နေရာတော်တော်များများကိုရုရှားတို့ထိန်းချုပ်ထားပေမဲ့အဲ့ဒီဒေသမှာမဟာမိတ်တွေအများကြီးရှိပါတယ်လို့ပူတွဲစစ်ဦးစီးချုပ်များအကြီးအကဲဗိုလ်ချုပ်ကြီး Mark Milley ကပြောကြားထားပါတယ်။ရုရှားကလည်းအမေရိကန်ထောက်လိုက်ရေး drone ယာဉ်ကိုဆယ်ယူမယ်လို့ပြောနေပါတယ်။အမေရိကန်တာဝန်ရှိသူတွေရဲ့အပြောအရထောက်လိုက်ရေး drone ယာဉ်ရေးတဲ့ပြတ်ကြမသွားခင်အကဲဆက်တဲ့ software တွေအချက်အလက်တွေကိုအဝေးကနေလှမ်းပြီးတော့ဖြတ်ထားပြီးဖြစ်ပါရဲ့ရှင်
။ရုရှားကျူးကျော်တာဆက်ခုခံနိုင်ဖို့ယူကရိန်းကိုလက်နက်ခဲယမ်းသစ်တွေအမြန်ဆုံးကူညီပေးမယ်လို့ဂျာမနီခေါင်းဆောင်ကပြောလိုက်ပါတယ်။ရုရှားကျူးကျော်တိုက်ခိုက်မှုတွေကိုခုခံကာကွယ်ဖို့ယူကရိန်းနိုင်ငံကိုလက်နက်ခဲယမ်းသစ်တွေဖြစ်နိုင်သမျှအမြန်ဆုံးကူညီထောက်ပံ့သွားဖို့အရေးကြီးတယ်လို့ဂျာမနီဝန်ကြီးချုပ် Olaf Scholz ကဒီနေ့သတိပေးလိုက်ပြီး EU ယောပသမဂ္ဂအနေနဲ့အမြန်ဆုံးလှုပ်ဆောင်သွားမယ်လို့လည်းကတိပြုလိုက်ပါတယ်။
Am Europäischen Rat werden wir gemeinsam mit unseren EU-Partnern weitere Maßnahmen beschließen.
ကျွန်တော်တို့အနေနဲ့ယူကရိန်းနိုင်ငံကိုလိုအပ်တဲ့လက်နက်ခဲယမ်းတွေအမြန်ဆုံးထောက်ပံ့နိုင်ဖို့အရေးကြီးတယ်လို့ဂျာမနီဝန်ကြီးချုပ် Scholz ကဂျာမန်ပါလီမန်အောက်လွှတ်တော်မှာပြောသွားခဲ့တာပါ။ဒါအပြင်ဒီကိစ္စကိုရှေ့သတင်းပတ်ကြရင်ဘရပ်ဆဲမြို့မှာကျင်းပမယ်ညီလာခံမှာလှုပ်ဆောင်သွားမယ်လို့လည်းသူကကတိပေးလိုက်ပါတယ်။ EU ဖွဲ့ဝင်နိုင်ငံတွေအနေနဲ့ပုံပြီးကောင်းမွန်တဲ့ထောက်ပံ့တွေစင်ဆက်မပြတ်ရရှိအောင်လုပ်သွားဖို့ရှိတယ်လို့လည်းပြောလိုက်ပါတယ်။တစ်ချိန်တည်းမှာယူကရိန်းကရုရှားရဲ့ထိုးစစ်ကိုခုခံကာကွယ်တဲ့နေရာမှာနေ့စဉ်ထောင်ချီအသုံးပြုနေရတဲ့ဟောဝဇာအမြောက်ကြီးစံတွေလည်းစိုးရင်စရာကောင်းလောက်အောင်လျော့နေလာနေတယ်လို့အနောက်နိုင်ငံတွေကသတိပေးလိုက်ပါတယ်ခင်ဗျာ
ပန်နာရီအကျက်ရိုက်နေတဲ့ဆွစ်ဇာလန်နိုင်ငံကဒီ credit suisse ယင်းနှမှုန်မှုဘဏ်ကြီးကဆွစ်ဇာလန်ဘဟိုဘဏ်ကနေပြီးတော့ဒေါ်လာ54ဘီလီယံနီးပါးငွေချေးမယ်လို့ကြေညာခဲ့ပြီးတဲ့နောက်မှာဒီကနေ့ကြာတာရင်းနှီးမှာတော့ဘဏ်အစုရှယ်ယာဈေးတွေပြန်ပြီးတော့တက်လာခဲ့ပါတယ်။ဘဟိုဘဏ်ကနေငွေချေးယူနိုင်မဲ့အတွက်သူ့ဘဏ်ရဲ့အဓိကလုပ်ငန်းတွေနဲ့ဘဏ်မှာငွေအပ်ထားသူတွေအတွက်လုပ်ငန်းတွေဆက်လက်လည်ပတ်နိုင်မှာဖြစ်တယ်လို့ဒေါ်လာ3ဘီလီယံဘိုးလောက်ဖြစ်နေတဲ့အကျွေးတွေကိုပြန်ဝယ်ပေးချေနိုင်မှာဖြစ်တယ်လို့ credit suisse ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းနဲ့အတွင်းပြဿနာတွေဆက်တိုက်ရှိနေတဲ့ credit suisse ဘဏ်ကြီးမှာအဓိကရှယ်ယာဝင်ဖြစ်တဲ့ Saudi National Bank ကနောက်ထပ်ထည့်ဝယ်ရင်းနှီးငွေတွေမလုပ်တော့ဘူးလို့ပုထုနေကညင်းဆန်ခဲ့ပြီးတဲ့နောက်မှာ credit suisse ဘဏ်ရဲ့အစုရှယ်ယာဈေးတွေ30ရာခိုင်နှုန်းလေးထိထိုးချသွားခဲ့ပြီးတော့ဈေးပိတ်ချိန်မှာ24ရာခိုင်နှုန်းဈေးအကျနဲ့ဈေးပိတ်သွားခဲ့တာပါဒီနေ့မှာတော့ကမ္ဘာအကြီးဆုံးဘဏ်ကြီးတစ်ခုဖြစ်တဲ့ Credit Suisse ဘဏ်ရဲ့အစုရှယ်ယာသာမကဥရောပအစုရှယ်ယာဈေးတွေအစောပိုင်းကပြန်တက်နေပါတယ်ဒါပေမဲ့ EU ဥရောပဗဟိုဘဏ်ကအတိုးနှုန်းထက်တက်မဲ့အလားအလာရှိနေတာကြောင့်လဲအခြေအနေကိုအနိကပ်ဆောင်ကြည့်နေကြပါတယ်ရှင
် TikTok လူမှုကွန်ရက်အနေနဲ့အမေရိကန်မှာအပိတ်မခံခြင်းရင်တရုတ်မိခင်ကုမ္ပဏီ ByteDance နဲ့လမ်းခွဲဖို့တောင်းဆိုခံခဲ့ရတယ်လို့ဆိုလိုက်ပါတယ်ကမ္ဘာတဝက်လူသုံးများတဲ့ TikTok လူမှုကွန်ရက် app ကိုအမေရိကန်တဝက်မှာအသုံးမပြုရလို့မတားစေခြင်းမိခင်ကုမ္ပဏီဖြစ်တဲ့တရုတ်နိုင်ငံက ByteDance ကုမ္ပဏီနဲ့လမ်းခွဲပါလို့အမေရိကန်တာဝန်ရှိသူတွေဘက်ကအကြံပြုထားတယ်ဆိုတာကို TikTok ကုမ္ပဏီကနောက်ဆုံးအတည်ပြုပေးခဲ့ပါတယ်။ TikTok သုံးဆွဲသူတွေရဲ့ကိုယ်ရေးချက်လက်တွေကိုတရုတ်အစိုးရကရယူသုံးချမှာစိုးရိမ်တာကြောင့်အမေရိကန်ပြည်ထောင်စုနဲ့ EU ဥရောပသမဂ္ဂတို့ကအစိုးရဝန်ထမ်းတွေရဲ့လက်ကင်ဖုန်းတွေ electronic ပစ္စည်းတွေမှာ TikTok app သုံးဆွဲမှုကိုတားမြစ်ထားပါတယ်။တကယ်လို့ TikTok အနေနဲ့ ByteDance နဲ့လမ်းမခွဲဘူးဆိုရင် American တဝန်အသုံးပြုမှုတားမြင်မယ်လို့အင်ဗီဒါကရစသံထုတ်ထားတယ်လို့ Wall Street Journal အပြင် American သတင်းဌာနတွေကဗိုလ်လူနေကသတင်းထုတ်ပြန်ခဲ့ကြပါတယ်။နိုင်ငံလုံခြုံရေးကိုကာကွယ်ခြင်းလို့ဆိုရင်တော့တားမြင်မှုလို့တာရင်းနှီးမြှုပ်နှံမှုကနေထွက်ခိုင်းတာမျိုးလုပ်ဖို့မလိုအပ်ပါဘူးလို့ TikTok ပြောခွင့်ရသူက AFP သတင်းကိုပြောကြားခဲ့ပါသေးတယ်။ American မှာလုံခြုံရေးအတွက်ပွင့်လင်းမြင်သာမှုရှိအောင်ဆောင်ရွက်တာအမေရိကန်ကသုံးဆွဲသူတွေရဲ့အချက်လက်နဲ့ဒီအချက်လက်တွေကိုသုံးဆွဲတဲ့စနစ်ကိုလုံခြုံမှုရှိအောင်လုပ်တာတခြားအဖွဲ့တစ်ခုကစောင့်ကြည့်ကြည့်ချက်တာတွေလုပ်ပြီးစိုးရိမ်မှုတွေပြေပြအောင်လုပ်နိုင်ပါတယ်လို့ TikTok ကုမ္ပဏီဘက်ကပြန်ပြောထားခဲ့ပါတယ်ခင်ဗျာ
ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။မလ16ရက်ကြာတာရင်းနေ့ညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးပါမယ်ရှင်။ကုလသမဂ္ဂတွေ့ရင်ခုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်နိုလင်းဟေဇာဟာအခုအတန်မလွှင့်ခင်လေးမှာပဲဒီကုလသမဂ္ဂအထွေထွေညီလာခံမှာမြမအရေးကိုတင်ပြပြောကြားသွားခဲ့ပါတယ်။ဆရာနာသိမ့်ပြီးနောက်ပိုင်းမှာမြန်မာနိုင်ငံမှာလက်နက်ကင်ပဋိပက္ခတွေဖြစ်နေတာမှာအရင်တုန်းကငြင်းချမ်းခဲ့တဲ့နေရာတွေမှာပါဖြစ်ပျက်နေတာဆိုတာကိုသူကပြောသွားပါတယ်။ကာကွယ်ရေးအဖွဲ့တွေကိုစစ်တပ်ကဖြတ်လေးပြက်နဲ့စနစ်နဲ့ပိတ်ဆို့ဆောင်ရွက်နေမှုတွေကအရသာပြည်သူတွေကိုပါထိခိုက်စေတယ်လို့ပြောသွားပါတယ်။ဒီအရသာပြည်သူတွေထိခိုက်သေးဆုံးရတဲ့အဖြစ်တွေပို့ပြီးတော့ဖြစ်အောင်လို့တွန်းပို့နေတယ်လို့သူကထောက်ပြပြောသွားပါတယ်။တခါဒီစစ်ကောင်စီကျင်းပဖို့ပြင်ဆင်နေတဲ့ရွေးကောက်ပွဲဟာလည်းအခုလိုအခြေအနေတွေကိုပြေလည်စေမှာမဟုတ်ဘူးလို့ထောက်ပြသွားပါတယ်။ဒီရွေးကောက်ပွဲဟာအကြမ်းဖက်မှုတွေပိုဖြစ်စေနိုင်တယ်လို့စေုပ်ချုပ်ရေးကြာရှည်ဖို့သာဖြစ်စေလိမ့်မယ်လို့လည်းသူကပြောပါတယ်။တွဲဆောင်ဆွေးနွေးပွဲတွေမလုပ်ဘူးဆိုရင်တခါဒီလွတ်လပ်တဲ့အခြေအနေအောက်မှာရွေးကောက်ပွဲတွေလုပ်တာမဟုတ်ဘူးဆိုရင်ပြဿနာပြေလည်မှာမဟုတ်ဘူးလို့ဒီကုလသမဂ္ဂတွေ့ရင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်နိုလင်းဟေဇော်ကဒီကုလသမဂ္ဂအထွေထွေညီလာခံမှာအခုလက်ရှိဆက်ပြီးတော့လုပ်နေတဲ့မြန်မာနိုင်ငံဆိုင်ရာဒီကနဦးကြားနာပွဲမှာပြောကြားသွားတာဖြစ်ပါတယ်။ဒီမြန်မာနိုင်ငံမှာဒီပြဿနာတွေပြေလည်စေရေးဒီသဘောတူထားတဲ့အစီအစဉ်တွေအတိုင်းမြန်မာနိုင်ငံကအကောင့်ထဲပေါ်လာအောင်လို့စင်ကာပူနိုင်ငံအနေနဲ့အင်ဒိုနီးရှားအပါအဝင်တခြားအာဆီယံနိုင်ငံတွေအပြင်ကုလသမဂ္ဂလိုမိဖက်အဖွဲ့တွေနဲ့ပါပေါင်းပြီးတော့တွန်းအားပေးဆောင်ရွက်သွားမယ်ဆိုတာကိုလည်းစင်ကာပူဝန်ကြီးချုပ်ကဒီကနေ့ပြောကြားခဲ့ပါတယ်။စင်ကာပူနိုင်ငံကိုရောက်နေတဲ့ဒီအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့ဒီကနေ့တွေ့ဆုံချက်မှာစင်ကာပူဝန်ကြီးချုပ်လီရှန်လုံးကအခုလိုပြောကြားသွားခဲ့တာပါ။
On Myanmar, we regret.We both regretted the lack of progress in ASEAN's five-point consensus.
မြန်မာနိုင်ငံနဲ့ပတ်သက်လို့အာဆီယံဘုံသဘောတူညီချက်၅ရက်တိုးတက်မှုမရှိတဲ့အပေါ်မှာသူတို့နှစ်ယောက်စလုံးစိတ်မကောင်းပါဘူး။ဒီဘုံသဘောညီချက်အပြည့်အဝအကောင့်ထဲပေါ်လာနိုင်တဲ့အထိစင်ကာပူအနေနဲ့ဒီအင်ဒိုနီးရှားတခြားအာဆီယံနိုင်ငံတွေနဲ့သာမကကုလသမဂ္ဂလို့အာဆီယံရဲ့မိတ်ဖက်အဖွဲ့တွေနဲ့ပါတွန်းအားပေးလှုပ်သွားပါမယ်လို့စင်ကာပူဝန်ကြီးချုပ်လီချန်လွန်းကပြောကြားခဲ့တာဖြစ်ပါတယ်။လက်ရှိအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့အင်ဒိုနီးရှားနဲ့စင်ကာပူနိုင်ငံတို့ဟာမြန်မာနိုင်ငံဘက်ကအကောင့်ထဲပေါ်ဆောင်ရွက်မှုတွေပြက်ကွက်နေတဲ့အပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ထောက်ပြနေတဲ့အာဆီယံနိုင်ငံတွေဖြစ်ပါတယ်။စင်ကာပူနိုင်ငံမှာဒီစင်ကာပူဝန်ကြီးချုပ်နဲ့အင်ဒိုနီးရှားသံတမန်တို့ဒီကနေ့တွေ့ဆုံရမှာတော့နှစ်နိုင်ငံအရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ပါတယ်။နူဆာစင်ထရာမှာဒီအင်ဒိုနီးရှားမြို့တော်တက်တည်ဆောက်နေတဲ့အပေါ်မှာစင်ကာပူနိုင်ငံကပံ့ပိုးကူညီသွားရဲ့အပါအဝင်နားလည်မှုစာချုပ်နှစ်တချို့ကိုလည်းနှစ်နိုင်ငံကြားမှာလက်မှတ်ရေးထိုးခဲ့ကြပါတယ်ရှင်
။ဂျပန်နဲ့တောင်ကိုရီးယားခေါင်းဆောင်တွေလူချင်းတွေ့ဆုံပြီးဆက်ဆံရေးပြန်ကောင်းလို့သဘောတူခဲ့ကြပါတယ်။ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှီတာနဲ့တောင်ကိုရီးယားသမ္မတယွန်ဆော့ဂီယိုတို့ဟာနှစ်တွေချီမတွေ့ခဲ့ရကနေဒီနေ့တော့ဂျပန်နိုင်ငံတိုကျိုမြို့တော်မှာတွေ့ဆုံကြပြီးဆက်ဆံရေးတင်မာခဲ့တဲ့ဒီနှစ်နိုင်ငံကြားပုံမှန်သံတမန်ဆက်ဆံရေးပြန်လည်တည်ဆောက်ဖို့သဘောတူခဲ့ကြပါတယ်။တောင်ကိုရီးယားသမ္မတယွန်ဆော့ဂီယိုက
ဝီထူဂျောင်ဆန်은양국정부가긴밀히소통하고머리를맞댄결과
အစိုးရနှစ်ခုကြားနေခဲ့တဲ့ဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်သွားဖို့ကောင်းဆောင်လို့သဘောတူခဲ့တယ်လို့ဒီနေ့ဂျပန်ဝန်ကြီးချုပ်နဲ့တွေ့ဆုံပြီးပူးတွဲချင်းပါတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားခဲ့တာပါဒုတိယကမ္ဘာစစ်အတွင်းဂျပန်တပ်ဖွဲ့တွေကတောင်ကိုရီးယားနိုင်ငံသားတွေကိုအထင်တမှလိုအပ်ပေးခိုင်းစေခဲ့တာနဲ့ပတ်သက်တဲ့တင်မာမှုတွေဖြစ်ရှင်းရမှာတောင်ကိုရီးယားဘက်ကလည်းလျော်မှုတချို့ကြေညာခဲ့ပြီးတဲ့နောက်နှစ်နိုင်ငံအနာဂတ်အကျိုးမျှော်ကိုးတဲ့ဖွံ့ဖြိုးတိုးတက်မှုစီစဉ်တွေဆွေးနွေးသွားဖို့လမ်းစာပွင့်သွားစေခဲ့တယ်လို့လည်းသမ္မတယွန်ကဆက်ပြောခဲ့ပါတယ်ခင်ဗျာ
တိုက်ချင်းပြည့်ဒီပဲထိန်တုံးဖြစ်ပေါ်ရတဲ့မစ်ဆိုင်းလို့တခုမြောက်ကိုရီးယားကပြစ်လွတ်ခဲ့တဲ့ပုံမှာပြပြတတတုံးပြမယ်လို့တောင်ကိုရီးယားနိုင်ငံသားဝန်ကြီးဌာနကဒီကနေ့မှပြောကြားလိုက်ပါတယ်။ဒေသဆန်တော်ချိန်မနေ့9နာရီကျော်လောက်မှပျောင်ရန်ဘက်ကနေပြစ်လိုက်တဲ့မစ်ဆိုင်းတုံးဟာကီလိုမီတာ1000အမြင့်ကနေပြန်တန်းသွားခဲ့တယ်လို့တောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်များအကြီးအကဲကပြောကြားပါတယ်။ဂျပန်ဝန်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးဖို့တောင်ကိုရီးယားသမ္မတဂျပန်ကိုသွားဖို့နိုင်ပိုင်းအလိုမှာပဲအခုလိုမြောက်ကိုရီးယားဘက်ကပဲထိန်တက်တုံးတခုပြစ်လွတ်ခဲ့တာပါ။မြောက်ကိုရီးယားတို့ပြစ်လိုက်တဲ့တိုက်ချင်းပြည့်ပဲထိန်တုံးရဲ့မိခိုးတန်းကြီးလို့ကြုံကြည်ရတဲ့ဗီဒီယိုပုံကိုလည်းဂျပန်ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။ဂျပန်တိုက်လေယာဉ်ဒဇင်းကနေရိုက်ကူးထားတဲ့ဗီဒီယိုကိုထုတ်ပြန်ခဲ့ပေမဲ့ဘယ်နေရာကရိုက်ကူးထားတယ်လဲဆိုတာကိုတော့ဂျပန်ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြောခြင်းမရှိခဲ့ပါဘူးရှင်
။ American NASA အကသရေမှုတွေတက်တောင့်တက်တာပို့ဖြစ်စေမဲ့ဝစ်စုံတွေနှစ်ပိုင်းတွင်သုံးနိုင်ဖို့ပြင်ဆင်နေပါပြီ။ American အကသသိပ္ပံအေဂျင်စီ NASA ရဲ့အကသရေမှုတွေအနေနဲ့အခုဆယ်စုနှစ်နှောင်းပိုင်းမှာလဘော်ကိုသွားတဲ့အခါပို့ပြီးတော့တက်တောင့်တက်တာရှိပြီးအရွယ်အစားဆုံးတဲ့အာကသဝတ်စုံတွေကိုဝတ်ဆင်ရတော့မယ်လို့အခုလိုစီစဉ်နေတာဖြစ်ပါတယ်ခင်ဗျာ Feel American တိုင်းရဲ့ Masla 16ရဲ့စတာပရင်းညနောက်ဆုံးအထူးအကြဆုံးသတင်းတွေကိုမဆုမြတ်မွန်နဲ့အတူပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေနဲ့သတင်းဆောင်ပါတွေကိုဆက်တိုက်ပြောပြပေးပါမယ်ပထမဆုံးကတော့ရှမ်းတောင်ကရားဝင်လန်းပင်လောင်းမှာလူအစုလိုက်တမ်းမှုကိစ္စတိုင်းသားအဖွဲ့တွေနဲ့ NUG တို့ပူးတွဲသတင်းစာရှင်းလင်းပွဲလုပ်တဲ့တဲ့မှာရှမ်းပြည်နယ်ပင်လောင်းမြို့နယ်ဆောင်းပြောင်းဒေသနန်းနေရွာကတန်ကာနဲ့ဒေသခံတွေကိုအစုလိုက်တပ်ဖြတ်ခဲ့တဲ့ကိစ္စဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ဆေးရဆမှုဖြစ်တယ်လို့ KNY တိုင်းပြည်ကံကောင်စီပို့အမျိုးသားဖက်ဒရယ်ကောင်စီနဲ့ NUG တို့ကဒီနေ့ပြောလိုက်ပါတယ်မြန်မာစစ်တပ်ကျူးလွန်ခဲ့တဲ့ကိစ္စကိုရှုတ်ချပြီးတရားမျှတမှုပြန်ပြီးရဖို့အတွက်အလေးနဲ့ထားဆောင်ရွက်သွားမယ်လို့လည်းစူပေါင်းထုတ်ပြန်ခဲ့ကြပါတယ်ဒီသတင်းပေးပို့ချက်ကိုအခြေခံပြီးကိုရနိုင်ပြောပြပေးပါဦးခင်ဗျာ
ဘိုးရီတာခန်ဒီတပ်ဖြတ်ခံရတဲ့ကိစ္စကိုလက်နက်ကင်တွေနဲ့စစ်ကောင်စီကြားမှာအပြန်အလှန်ဆက်ဆွဲမှုတွေရှိနေချိန်မှာပဲဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ KNY အတိုင်းအမြံကောင်စီတို့ကဒီနေ့မတ်လ16ရက်နေ့မှာအွန်လိုင်းသတင်းစာရှင်းလင်းပွဲပြုလုပ်ပြီးတော့တရားမျှတမှုရဖို့အလေးနက်ထားဆောင်လှုပ်ဆောင်သွားမယ်လို့တုံ့ပြန်ခဲ့ကြပါတယ်။လူမျိုးတစ်ခုနဲ့တစ်ခုကြားအထင်မြင်လွဲမှားမှုကနေတင်းမာမှုတွေဖြစ်ပွားနိုင်တဲ့အတွက်ဒီနေ့လိုသတင်းစာရှင်းလင်းပွဲလုပ်ရတာဖြစ်ကြောင်း KNY တိုင်းပြည်ကကောင်စီ KSCC ရဲ့ဥက္ကဋ္ဌဦးအောင်ဆန်းမြင့်ကပြောပါတယ်။စစ်တပ်ဟာကိုယ်ပိုင်ပြဌာန်းအုပ်ချုပ်ခွင့်တွေကိုမပေးချင်တာကြောင့်တိုင်းသားတွေကြားမှာတက်ရှူသွေးခွဲလာတာခေတ်ဆက်ဆက်ကဖြစ်ပြီးတော့ဒီလိုအခြေအနေတွေမှာသွေးကျင်းတွေဖြစ်တဲ့ကရင်ပြည်နယ်ပို့အုပ်ဟာအပြန်အလှန်ကူညီမှုတဲ့အစင်သားတွေရှိကြောင်းသူကပြောပါတယ
်ကျွန်တော်တို့ကြားထဲမှာတန်လျာစိတ်တွေကင်းပြီးအဖြစ်မှန်ကျူးလွန်တွေကိုဝိုင်းဝန်းဖော်ထုတ်ဖို့ကကျွန်တော်နှုတ်နှစ်ဖက်တာဝန်ရှိနေကြပါတယ်ထင်အောင်ထင်မှားနဲ့ဆွဆွဲပြောဆိုခြင်းစေကောင်စီအလိုကျဝါဒဖြန့်ချိနေခြင်းဟာအမှန်တရားပေါ်ပေါက်ခြင်းတဲ့အစိုးဘက်ကိုပို့ပြီးဥတည်သွားမှာကိုကျွန်တော်တို့အနေနဲ့ လွန်ဆိုးရေးမှာတဲ့ဒီအဖြစ်အမှန်တွေကိုကျွန်တော်တို့ကမဖော်ထုတ်နိုင်ဘူးဆိုလို့ရှိရင်ကျူးလွန်လူတွေကအပြစ်ကနေကင်းလွတ်ခွင့်ပေးနေခြင်းဖြစ်နေတယ်ဆိုတာကိုကျွန်တော်တို့အနေနဲ့ဟိုတော့တိထားဖို့လိုပါတယ်။နန်းနေရောဘုံကြီးကျောင်းထဲမှာပြိမိနေတဲ့ရွာသား၃၀လောက်နဲ့
ဖုန်းတော်ကြီး၃ပါးကိုမတ်လ၁၁ရက်နေ့ကပြစ်ခတ်တပ်ဖြတ်ခဲ့တာနဲ့ပတ်သက်ပြီးတော့ပြည်ပဒသတင်းဌာနတွေကလည်းအလေးထားဖော်ပြခဲ့ကြပါတယ်။ကင်းနီပြည်ရဲ့အယောက်၃၀ကျော်ကိုတပ်ဖြတ်လိုက်ပြီးဆိုတဲ့ဓာတ်ပုံတွေအစောဆုံးပေါ်ထွက်လာခဲ့တာကိုကြည်ချင်းအဖြစ်စစ်တပ်ဟာသူတို့ကျူးလွန်ခဲ့တယ်ဆိုတာကိုဝန်ခံပြီးသားဖြစ်ကြောင်းဒီနေ့သတင်းစာရှင်းလင်းပွဲမှာထောက် 1962နောက်ပိုင်းကတည်းကဖြစ်ကြောင်းမြို့သားညီညွတ်ရေးအစိုးရ NUG ရဲ့လူခွေးဆိုင်ရာပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းကပြောပါတယ်။စီးတိုးချက်မှုနဲ့အတူအစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေရွာမီးရှို့မှုတွေနဲ့အခုလိုနန်းနှင်းကြေးရွာလိုအဖြစ်ပျက်တွေအခုမတ်လအတွင်းမှာ၄ချိန်ဖြစ်ခဲ့တယ်လို့သူကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။လူ9ယောက်နဲ့အထက်အစုလိုက်ပြုံလိုက်တပ်ဖြတ်မှုပေါင်း64ခုမှာလူပေါင်း866ယောက်တည်ဆုံးခဲ့တယ်ဆိုတာကိုမှတ်တမ်းတင်ထားကြောင်းလည်းပြောပါတယ
်။တော့ဒါတွေကိုကြည့်မယ်ဆိုရင်ရွာတရွာလူမျိုးတစ်မျိုးအဖြစ်အပျက်တစ်ခုကိုကြည့်ပြီးကျွန်တော်တို့ဒါကိုကောက်ချက်ချလို့မလုံလောက်တော့ပါဘူး။ဖြစ်နေတဲ့အရာတွေအားလုံးကစစ်ဗျူဟာထဲမှာထည့်သွင်းပြီးတော့အရသာပြည်သူတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တယ်ဆိုတဲ့အချက်လက်တွေဒါအများကြီးထင်ရှားနေပါလားနောက်တစ်ခါမှလည်းလုံချုံရင်အကြောင်းပြပြီးတိုက်ခိုက်တာလည်းမကဘဲနဲ့စစ်ကြောင်းတစ်ခုနဲ့ထိုးပြီးတော့စစ်ဗျူဟာတရားနေနဲ့စစ်ဒေသတစ်ခုလို့ခြေတန်းတစ်ခုလို့ကျွန်တော်သတ်မှတ်ပြီးတော့တိုက်ခိုက်နေတာတွေ့ရပါတယ်အဲ့တော့လူတွေအစုလိုက်ပြုံလိုက်တတ်ဖြတ်ခြင်းကလူသားမျိုးနွယ်တစ်ခုလုံးကိုထိခိုက်စေတဲ့ကျူးလွန်တဲ့ crime against humanity မြောက်တယ်လို့လက်နက်အင်အားလူအင်အားတွေပေးပြီးတန်ကားရရာစပေးဖို့လူတွေစုဆောင်ပြီးတော့တည်သူလူတုကိုတိုက်ခိုက်ခြင်းကစစ်ပွဲဆိုင်ရာရာဇဝတ်မြောက်တယ်ဆိုတဲ့အချက်ကိုဖတ်မှန်ထင်ရှားစေပ
ါဒီလူခွင့်ချိုးဖောက်မှုတွေကိုကမ္ဘာနိုင်ငံတွေသိရှိအောင်လုံဆောင်မှုတွေလုပ်နေပြီးတော့ရွေချက်ကတော့ကုလလူခွင့်ကောင်စီမှဆုံးဖြတ်ချက်ခိုင်ခိုင်မာမာတစ်ခုထွက်လာဖို့ရွေချောင်းဦးအောင်မျိုးမင်းကပြောပါတယ်စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒါဟာပိုးဒေသတည်ငြိမ်အေးချမ်းရေးကိုဖျက်ဆီးနေတာဖြစ်ပြီးတော့ရာဇဝတ်မှုကျူးလွန်သူတွေဖြစ်ကြောင်းမိုင်းစလာ14ရက်နေ့ကမြောက်ဦးဒီသတင်းကနေပြောပါရယ်ပအိုဒေတာကန်ဒီတောင်ကြီးမြို့မှာဆန္ဒထုတ်ဖော်ခဲ့တဲ့ဆိုတဲ့ရုပ်သံတွေကိုလည်းစစ်ကောင်စီသတင်းတွေကိုအသားပေးဖော်ပြနေတဲ့လူမှုကွန်ရက်တွေမှာဒီရပိုင်းထဲမှာပဲဖြန့်ဝေခဲ့ကြပါရယ်အခုလိုလုံရက်တွေဟာလူလူလုံရှားမှုလက်နက်ကင်စန့်ကျင်မှုတွေရောပါသွားအောင်စစ်ကောင်စီရဲ့လက်ရာမှုတွေသာဖြစ်တယ်လို့အများစုကတော့ရှုမြင်ကြပါရယ်အစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေကိုလူမှုကွန်ရက်တုံးပြီးတော့အမုန်းတရားဖန်တီးမှုတွေကနောက်ပိုင်းမှာပိုပြီးတော့သတိထားမဲ့ကိစ္စတွေဖြစ်လာကြောင်းတချို့ကတော့ရှုမြင်ပါရယ်ဒါပြင်စစ်ကောင်စီကလူလူတွေနေစဉ်ဘဝထဲမှာပျော်မွေ့နေအောင်လူမှုကွန်ရက်ပလက်ဖောင်းကိုအသုံးပြုပြီးတော့ဝါရဖြတ်မှုတွေကိုလည်းတစ်ဆက်တည်းလှုပ်ဆောင်နေပါတယ်။ဟာသလူမှုရေးနိုင်ငံရေးပညာရေးစတဲ့ကဏ္ဍမျိုးစုံကို Facebook YouTube တို့ကနေလူနဲ့ငွေချင်းအမြောက်များသုံးပြီးတော့ဗီဒီယိုအစီအစဉ်တွေကိုအလုံးရင်းနဲ့ဖြန့်ချီနေကြောင်း Digital Media လုတ်ကင်နေတဲ့လူငယ်အတိုင်းဝန်းကပြောပါတယ်။နောက်ကွယ်မှာဘသူတွေကဥဆောင်ပြီးလဲပတ်နေတယ်ဆိုတာကတော့အသေးစိတ်တော့မသိရသေးပါဘူးခင်ဗျာ
။ပင်လောင်းဘက်လူသံစုလိုက်ပြုံလိုက်တတ်မှုစစ်ရဆွေးမှုမြောက်တဲ့တဲ့တင်ကိုကိုရနိုင်ပြောပြခဲ့တာပါအခုတော့စကိုင်းတိုင်းမုံရွာမနလေးအမြန်လမ်းပေးချေရွာမိရှုခံရပြီးတက်ကြီးပါတည်ဆုံခဲ့ရတဲ့တဲ့မှာစကိုင်းတိုင်းမုံရွာမြို့မုံရွာမနလေးအမြန်လမ်းပေးမှာရှိတဲ့ထနောင်းတော်တောင်ရွာကိုမြန်မာစစ်တပ်ကမနေ့ကဝင်ရောက်မိရှုခဲ့တာကြောင့်နေ60ဝန်းကျင်မိလောင်ခဲ့ပြီးတက်ကြီးရွယ်ကိုတုံးလဲတည်ဆုံခဲ့ရပါတယ်မုံရွာမြို့ရဲ့အနီးမှာရှိတဲ့ပြည်သူ့ကာကွယ်စခန်းတစ်ခုလည်းမနေ့ကဝင်ရောက်စီးနှင်ခံခဲ့ရပြီးဖမ်းဆီးခံရတာတွေရှိတယ်လို့မုံရွာအမြင်လန်းသတင်းမှန်ပြန်ချိုက်တာဝကံကပြောပါတယ်ဒီကြောင့်သတင်းပေးဖို့ချက်ကိုအခြေခံပြီးမမျှသစင်အောင်ပြောပြပေးပါအောင်ခင်ဗျာ
မုံရွာမျိုးနဲ့အတွင်းကကြီးရွာတွေကိုမြမစစ်တက်ကအင်အားအများပြားနဲ့စစ်ကြောင်းနှစ်ကြောင်းခွဲပြီးတော့နေမီရှင်းလင်းရေးလုပ်နေတယ်လို့ဒေသခံတွေနဲ့တက်ကြွလှုပ်ရှားသူတွေကပြောပါတယ်အဲ့ဒီစစ်ကြောင်းတွေကအင်အား30ဝန်းကျင်လောက်ဟာမတ်လ15ရက်မနေ့ကမနေ့6နိုင်ဝန်းကျင်လောက်မှာထနောင်းတော်တောင်ရွာကိုဝင်ရောက်ပစ်ခတ်မိရှုခဲ့တယ်လို့မုံရွာအမြင့်လန်းသတင်းမှန်ပြန်ကြားရေးတာဝန်ခံကအခုလိုပြောပါတယ
်။ဒီရောဆောင်တော်ရွတ်တော့ဟိုမှာပေါင်း6နိုင်မှာဒီလိုထနောင်းတော်ကိုတမက်ပြီးပေါက်ပြီးဝင်လာပြီးတော့မိရှုတော့တာပါဗျာ။ဒီရောတော့20ကျော်နဲ့30ပဲချတယ်လို့ရှိပါတယ်ဗျာအများကြီးမပေါ့ဘူး။ဒီညောင်း50ကိုပေါင်းတော့ရအခုလက်ရှိပြင်ရတော့
တနောင်းတော့တောင်ရွာကိုမြမစစ်ကောင်စီတပ်ဝင်ရောက်စီးနင်းမိရှုတာကြောင့်ဘေးပတ်ဝန်းကျင်ကြီးရွာဆယ်ရွာလောက်ကအဒေသခံ2000ကျော်စစ်ဘေးရှောင်နေကြရတယ်လို့ဆိုပါတယ်စစ်ကြောင်းတွေပြန်ထွက်သွားတဲ့အချိန်မှာတချို့ရွာကလူတွေရွာတွေကိုပြန်ဝင်ကြတယ်လို့အဒေသခံတွေကပြောပါတယ်တနောင်းတော့တောင်ရွာကိုစစ်ကောင်စီတပ်တွေမိရှုတဲ့အချိန်မှာရွာအတွင်းကမပြေးလွှားနိုင်တဲ့တကြီးရွယ်အိုးဘိုးဘွား၃ဦးမိလောင်တိတ်ဆုံးခဲ့တယ်လို့ကုညီကယ်ဆယ်ရေးမှပါဝင်ဆောင်ရွက်ခဲ့တဲ့မုံရွာအမြင့်လန်းတရေမှန်ပြန်ကြားရေးတာဝန်ခံက VOE ကိုအခုလိုပြောပါတယ
်။ရွာထဲမှာသူတို့ဝင်လာတော့ကျွန်တော်တို့ကြော်သားတွေကအကုန်လုံးတော့ထွက်ပြေးထွက်နိုင်နေပြီလို့ထွက်ပြေးကြအောင်ပေါ့။ဒါပေမဲ့တကြီးရွယ်အိုးဘိုင်းကြီးရွာတော့မပြေးနိုင်ဘူးလို့ကျွန်တော်ဆိုင်ကနေပြန်ပြေးလို့တော့ဆိုင်ကနေဆက်ပြေးချစ်တာတော့တော်တော်မလို့ရွာထဲမှာမီးမဆူတော့ဘူး။ကျေပြီးတော့ဘောတူတော့အိမ်မှာပဲပုံပုံနေကြတော့တတိယဝေရခေုံလည်းမရှိတော့ဘူးပုံနေတဲ့တတိယဝေကခုကျွန်တော်တို့အခုအပေါ်နေရနေရဖို့သူကသူအိမ်မှာလည်းမဝင်ပုံနေရနေတူတယ်တော့အော်ဒါလည်းမဝင်ပုံနေရပါဘူးဒီကောင်တော့မရှိလို့တော့ကျွန်တော်ဒီအိမ်မှာလည်းမမီးကိုရပေါ်ပြီးတော့ဟိုအပူဖြတ်ပြီးအပူလောင်းသွားတာပြီးတော့အိမ်ကတကားပေါက်ကမီးလောင်သွားတာသူတော့ကိုတယောက်ကလည်းတော့သူကမီးဖြတ်တာလို့ပြောနေတာအဲ့ဒီအားတော့ဟိုကျွန်တော်တို့မီးဝင်နေနေတော့မှကျွန်တော်ဒီတပီပြောင်းဝင်လာတဲ့ကုလုံးကျွန်တော်မီးဝင်နေတဲ့လူကပြန်အဆုံးမှာအဲ့ဒီခင်းနေသူကျူထားတဲ့မီးကတခြားနေနေကူပြီးတော့အဲ့ဒီမီးဖြတ်ထားတဲ့အပူကပါသွားတော့
2022ခုနှစ်တုန်းကလည်းထဏောင်းတော့တောင်ရွာနဲ့မြောက်တို့ကိုစစ်ကောင်စီတပ်တွေနေမည်ရှင်းလင်းဝင်ရောက်ခဲ့ပူးပြီးတော့နေ၁၀လုံးဝန်းကျင်လောက်မိရှုခဲ့ပူးတယ်လို့ဒေသခံတွေကဆိုပါတယ်။မတ်လ15ရက်နေ့ကပဲနမခကနေလာတဲ့နောက်ထပ်စစ်ကြောင်းတစ်ခုဟာမုံရမြို့တောင်ဘက်လာဝကယုံအဟောင်းနေရာမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်တွေကိုအင်အားဖြည့်ပြီးညောင်ပင်တောင်ရက်ရဲအနောက်ဘက်မှာရှိတဲ့ပြည်သူ့ကာကွယ်ရေးစခန်းတစ်ခုကိုဝင်ရောက်စီးနင်းခဲ့တယ်လို့မုံရအမြင့်လန်သတင်းမှန်ပြန်ကြားရေးတာဝန်ခံကအခုလိုပြောပြပါတယ်။
မင်းရလာတာကတို့စစ်ကြောင်းမကြောင်းလာလေ။တကြောင်းကကြတော့ကျွန်တော်နမခနောက်မြောက်တိုင်းစစ်ဆောင်တာတို့ကနေပြီးတော့ဒီမုံရတောင်မုံရတောင်အတွက်ကလာဝကယူဟောင်းနေရာမှာတပ်ဆွဲထားတဲ့ဟိုဒိစကန်နေရာမှာလာပြီးတော့ကားနှစ်စီးနဲ့အင်အားကြီးချသွားပြီ။အဲဒီအင်အားကြီးချသွားပြီးတော့ဟိုဒူးရဲ့စစ်ကြောင်းကဒီနောက်မြောက်ချက်ပေါ်တော့မဝရတောင်အတွက်နောက်မြောက်ရက်ကအဲ့ရဲ့နောက်ဘက်မှာကျွန်တော်စီရီယယ်စခန်းတစ်ခုဝင်ပြီးစီးတယ်ကဒီတော့တရားကြိုးကြိုးတော့ပါပါလေးပြောလေကအဲ့ဒါတော့ဒီကျွန်တော်ဒီသမုံမောလာနဲ့တတော်ကြီးနေတာအဲ့ဒါကြီးပြင်ရတော့သကားမှာလူကြီးသမားရောက်ရှိတယ်လို့ပြောတယ်အဲ့ဒီမှာနှစ်ယောက်ပဲလို့ကျန်နေရတော့သူအကုန်ပါသွားတယ်သူလုံးလုံးကြီးရတော့ဟိုအလောင်းနေတယ်အဲ့ဒါမှာရှိတယ်လို့ပြောတယ်သူမှတော့မကက်ကြဘူးဒီမနက်ခင်းမှာဒီမနက်ပိုင်းမှာလေအဲ့ဒီကြောင်းအပြောင်းအလဲဒီခုဒီကြောင်းကစာလုံးမတူပြောင်းနေ
စစ်တပ်နေမည်ရှင်လင်းရေးထိုးစစ်တဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းတွင်းမှာအိုးရင်ဆွန့်ခွာထွက်ပြေးနေရတဲ့စစ်ဆောင်အရေးတွေဟာတနေ့ထက်တနေ့ပိုပြီးတော့ကျိုးလာနေပါတယ်ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကြီးရွာတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးမြန်မာစစ်တပ်ကဆွတ်ဆွဲပါတယ်စကိုင်းတိုင်းတွင်းအာနာသိန်းစစ်ကောင်စီကိုစန့်ကျင်တဲ့ကြီးရွာတွေရှိတယ်လို့စစ်ကောင်စီကိုလူလာတဲ့ကြီးရွာတချို့လည်းရှိနေပြီးတော့အဲ့ဒီကြီးရွာတွေကိုစစ်ကောင်စီကပြည်သူစစ်ဖြစ်လက်နက်တပ်ဆင်ပေးနေရတွေလည်းရှိပါတယ်ရှင
်စကိုင်းဘက်မိုးရွာမန္တလေးအမြန်လမ်းပေးကြီးရွာမိရှုခံရပြီးတက်ကြီးပါတည်ဆုံခဲ့ရတဲ့တဲ့မမြတစဲအောင်ပြောပြခဲ့တာပါအခုဆက်ပြီးတော့တနင်္သာရီတိုင်းဘက်မှာလည်းတိုက်ပွဲတွေကြောင့်ဒုက္ခသည်တွေတိုးလာနေတဲ့တဲ့မှာတနင်္သာရီတိုင်းဒေသကြီးတွေမှာစစ်အုပ်ချုပ်ရေးကြီးညာပြီးတဲ့နောက်စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားနှစ်ဖက်တိုက်ပွဲတွေပုံမပြင်းထန်လာပြီးစစ်ဘေးရှောင်ပြည်သူ3000ကျော်အထိမြင့်တက်လာနေပါတယ်။အခုရပိုင်းမှာပဲပလောဘက်စစ်ဘေးရှောင်1000ကျော်ထပ်တိုးလာပါတယ်။ဒေသအေဂျင့်တွေဆိုပြီးထိုင်းဘက်ကနေပြန်လာခဲ့ကြတဲ့စစ်ဘေးရှောင်တွေကိုဆက်သွယ်မရတာတွေလည်းရှိနေတယ်ဆိုတာကိုမအေးမှာပြောပြပေးပါဦးခင်ဗျာ
။မြန်မာနိုင်ငံကနင်းသာရီတိုင်းဒေသကြီးထဲမှာစစ်အုပ်ချုပ်ရေးကြီးညာပြီးတဲ့နောက်စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားနှစ်ဖက်တိုက်ပွဲတွေပြင်းထန်လာပြီးစစ်ဘေးရှောင်ပြည်သူ3000ကျော်ထိဖြစ်လာသလိုနေ့စဉ်လဲထောင်ကနန်းနဲ့တိုးလာနေကြောင်းပလောဘက်မှာတော့စစ်ဘေးရှောင်ဥယျပုံများလာတယ်ဆိုပြီးဒေသခံတို့ကပြောပြပါဗျ
။ခုလက်ရှိကတော့ဒီ3000ကျော်ရှိသွားပြီပေါ့3000ကျော်ထက်မှမှာ2800လောက်ကတော့ဟိုမှတ်တကယ်စစ်ဘေးရှောင်နေရတဲ့နေထိုင်မျိုးရှိတယ်ပေါ့တချို့ကလည်းအဲ့မျိုးကိုဖြစ်နေတဲ့အခါကျမှဒီ URL တက်မှာနေတဲ့ဘက်မှာနေလို့မရလို့ဆိုပြီးဆိုတော့ကျွန်တော်တို့ဒီဘိတ်မြုပ်ပေါ့ကိုဒီပြောင်းရွှေ့နေထိုင်လာတဲ့ခါရရှိတယ်ခင်ဗျ။ တမလဲနေလို့မရလို့ဒီမျိုးဘုတ်ကိုတိတ်ချောင်းလိုက်တဲ့အချိန်မှာလည်းအဲ့လိုမျိုးဟိုဆက်ဆက်ဖက်စီခံရတဲ့မျိုးတော့ဒီပြီးလို့လာခါကျတော့ဘယ်ပြီးလို့ဘယ်သွားလို့နေရာမှာကိုမသိတဲ့ပုံစံမျိုးဖြစ်နေတာပေါ့ဗျာဟုတ်ကဲ့ဘလော့ဘက်မှာလည်းပဲကုကုရဲ့ဘက်မှာလည်းဒီတဲ့ပဲဖြစ်လို့နေရာဒီတချို့ရှိတယ်ပေါ့အဲ့ဘက်မှာလည်းကုကုရဲ့ကိုဒီဘက်မှာပေါ့အစီအလေးချောင်းတစ်ထောင်လောက်ကိုတိုးလာတာမျိုးရှိတယ်ဗျာ
တနင်္လာရီတိုင်းကတိုက်ပွဲတွေကြောင့်ကော့တောင်းခရိုင်ခမောက်ကြီးမြို့နယ်ရှမ်းကိုစုကျေးရွာသားတွေဟာထိုင်းဘက်ခြမ်းရနောင်းဖက်တီထွက်ပြေးရတာကြီးလည်းရှိနေပါတယ်တိုက်ပွဲတွေရက်တာနဲ့ထိုင်းဘက်ကလည်းမြန်မာဘက်ကိုပြန်ပို့ပေးခဲ့ပါတယ်စစ်ကောင်စီဘက်ကလည်းစစ်ဘေးရှောင်တွေကိုနေရက်ပြန်ပို့ဖိအားပေးပြန်ခေါ်လာတယ်လည်းလုပ်ခဲ့တယ်လို့ဆိုပါတယ်ထိုင်းဘက်ကပြန်လာတဲ့စစ်ဘေးရှောင်တွေကိုတော့ဆွေမျိုးသားချင်းတွေကအဆက်အသွယ်မရဖြစ်နေတယ်လို့လည်းပြောပါတယ်
တိုက်ပွဲတွေမရှိတော့ဘူးနေရာဟိုပါဟိုငိတ်ချမ်းသွားပြီးဟိုဘာမှမဖြစ်တော့ဘူးဆိုတော့မထိုင်းအနာပဲတော့ဖြစ်ပြီးဟိုဟိုဘယ်နှိုင်းပြီးတော့ဟိုတိုက်ပွဲကိုလက်ရှိဆောင်နေတဲ့စစ်ဘေးရှောင်တွေအကောင်လုံးသူတို့ပြားပြီးလောက်ဆောင်သွားတာမျိုးရှိတာပေါ့တော့အဲစစ်ဘေးရှောင်တွေတထားတဲ့နေရာကျတော့ဒီစစ်ကောင်စီနဲ့မနီမူဝေးဖြစ်တဲ့နေရာလည်းဖြစ်တဲ့ခါကျတော့ခေါ်သွားပြီးနေ့ရက်သွင်းတော့ကျတော့တိုက်ပွဲတွေဖြစ်တော့ပေါ့စစ်ရှောင်တွေကဘလို့နေသားဘလို့ချင်းတွေမျိုးရှိလဲဆိုတော့ဘလို့မှဟိုသီးလို့ဟိုဟောစောစားလို့နေရာတဲ့နေထားပုံစံမျိုးဖြစ်သွားတာက
စစ်ကောင်စီဘက်ကတနင်္လာရီတိုင်းတွင်းကပလောမြို့နယ်နဲ့တနင်္လာရီမြို့နယ်တို့ကိုဖေဖော်ဝါရီလအတွင်းမှာစစ်အုပ်ချုပ်ရေးကြီးညာပြီးတဲ့နောက်ဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေလည်းပြတ်တောက်နေပြီးဆက်သွယ်ရေးအခက်အခဲတွေရှိနေပါတယ်။မြန်မာနိုင်ငံတနင်္လာရီတိုင်းဘက်ကတိုက်ပွဲတွေကြောင့်ဖေဖော်ဝါရီလကစပြီးထိုင်းဘက်ကိုစစ်ဘေးရှောင်ရာကနန်းလောက်ထွက်ပြေးလာကြပြီးထိုင်းဘက်ကလည်းအဲ့ဒီနယ်မြေတွေမှာစစ်ရေးမတည်ငြိမ်မှုတွေကြောင့်လုံခြုံရေးတွေတိုးချဲ့ချထားတာ၊တန်ဆူးကြိုးတွေကာယံထားတာတွေCA ရပြင်ဆင်တာတွေလှုပ်ဆောင်ထားခဲ့ပါတယ်။အရင်တုန်းကတော့အဲ့ဒီနယ်မြေတွေဟာတိုက်ပွဲမရှိဘဲတည်ငြိမ်တဲ့ဒေသတွေဖြစ်ပြီးစစ်တပ်ကအာဏာသိမ်းပြီးနှစ်နှစ်အတွင်းမှာတော့တိုက်ပွဲတွေမကြာခဏဖြစ်ခဲ့ပါတယ်ရှင်
။တနေ့သားကြီးပဲတိုက်ပွဲတွေပိုပြင်းထန်လာပြီးဒုက္ခသည်တွေပိုတိုးလာတာကိုမအေးမှာပြောပြခဲ့တာပါ။အခုတော့ရှမ်းမြောက်နန်းစံမြို့နယ်မှာမိုးသီးရွာမှုကြောင့်လက်ဖက်ခင်းတဲ့ကျက်စီးကုန်တာပါ။ရှမ်းပြည်နယ်မြောက်ပိုင်းနန်းစံမြို့နယ်ထဲမှာရှိတဲ့ဟိုမင်းကျွော်မှာမိုးသီးရွာသွန်းတဲ့တံကြောင်လက်ဖက်ခင်းအားလုံးဒီပါပျက်စီးကုန်တယ်လို့ဒေသခံတွေကညင်ညွန်နေကြပါတယ်။ရာသီဥတုစက္ကူမကူကာလတွေမှာဖြစ်တတ်တဲ့မိုးလေဝသဖြစ်စဉ်တွေမိုးသီးကြွေတာပါဝင်တခြားသဘာဝဘေးတွေကိုလည်းမိုးစလဌာနကသတိပေးထားပါတယ်။ဒီကြောင်သတင်းပေးပို့ချက်ကိုအခြေခံပြီးအလေးမှာပြောပြပေးပါအောင်ခင်ဗျာ
။ရှမ်းပြည်နယ်မြောက်ပိုင်းနန်းစံမြို့နယ်ကဟိုမင်းကျေးရွာပါဝင်ရွာနဲ့အနီးဝန်းကျင်မှာမတ်လ15ရက်မနေ့ကမနက်အစောပိုင်းမှာမိုးသီးရွာသွန်းတဲ့တံကြောင်လက်ဖက်ခင်းအကုန်လုံးနှီးပါပျက်စီးသွားတယ်လို့ဒေသခံတွေကပြောပါတယ်။ခူးရမယ့်လက်ဖက်အညွန့်တွေနဲ့အပင်ကြီးတွေကလက်ဖက်အရွက်ကျန်းတွေလည်းအကုန်လုံးပါသွားတယ်လို့နတ်ဆန်ဒေသခံတဦးကပြောပါတယ်
။ဟိုမင်းနဲ့ဒီဟိုမင်းကြီးရွာနဲ့ပေါ့ဒီ3မိုင်4မိုင်အတွင်းပေါ့လေ။အဲအဲ့ဒီမှာမိုးသီးကသူကလောက်ဆာလုံးတော့ပေါ့လေ။အဲအဲ့လောက်လည်းရှိတော့သေးတာလေ။အဲ့အချက်ကြီးရတော့လည်းနည်းပါတော့ပါတော့ပါတော့ဒါမှနေပါတယ်အဲ့ဒီမှာဟိုမင်းနဲ့အဲ့ဒီကကျွန်တော်ပြောတဲ့၄-၅မိုင်ပတ်ဝန်းကျင်မှာတော့သူကဒီဆက်ဒီလိုမထွက်သေးတဲ့ဟာတွေကတော့ဒီရွက်ကျန်းတွေအကုန်လုံးပါသွားတာပေါ့လေမနစ်ကခုတ်ထားတဲ့ဟိုလက်ဖက်ပေအသေးတွေကတော့ဟိုခူးလို့လုံနေတဲ့လက်ဖက်ချမ်းတွေအလုံးကတော့အလုံးနီးပါးလောက်အကုန်လုံးဘာမှမရှိတော့ဘူးတဲ့သူကအဲ့ဘက်ချမ်းကများသောအားဖြင့်ကျွန်တော်တို့ဒီဟာနှစ်စဉ်နေ့တိုင်းမိုးသီးရတော့မပြတ်ဘူးပ
ြအခုမိုးသီးကြွေရဲ့ဖြစ်စဉ်ကအဲ့ဒီအရက်မှာနှစ်စဉ်ဖြစ်နေကြရာသီဥတုအခြေအနေလို့လည်းပြောပါတယ်လက်ဖက်အညွန့်နဲ့အရွက်ကျန်းတွေအားလုံးပါသွားပေမဲ့နေအပြည့်စီးတော့မရှိသေးဘူးလို့ပြောပါတယ်။မြမပြည်နွေကာလဖြစ်တဲ့မတ်လ၊ဧပြီလနဲ့မေလတွေမှာနေအပူချိန်မြင့်ပြီးအဲဒီကနေတစ်ဆင့်လေပြင်းတိုက်ခတ်တာ၊မိုးကြိုးပစ်တာ၊လျှက်စီးလက်တာနဲ့မိုးသီးကြွေတာအပြင်နေရာကွက်ပြီးမိုးထေချုံရွာတက်တဲ့မိုးလေဝသဖြစ်စဉ်တွေရှိတယ်လို့မိုးစလကသတိပေးထားပါတယ်။ဒီကာလတွေမှာမိုးရွာရင်မိုးသီးကြွေရဲ့ဖြစ်စဉ်မှာနှစ်စဉ်ဖြစ်လေရှိပြီးတော့မြမပြည်အထက်ပိုင်းနဲ့အရှေ့ပိုင်းတွေမှာပိုပြီးဖြစ်တတ်တယ်လို့လည်းမိုးလေဝသနဲ့ဇလဗေဒဌာနကညွှန်ကြားရေးမှူးဦးလာထွန်းကပြောပါတယ
်။လေဆိုလို့ရှိရင်ဒါကျွန်တော်တို့လူနဲ့မိုးကြိုကာလတော့ရောက်သွားတယ်အခုဒီလို match တို့ပါလို့ကဒါစောင်းတဲ့လူနဲ့ဆက်ကူးမကူကာလပေါ့နော်ဒါရှင်းပြကြတော့သူကအပူချိန်အမြင့်ဆုံးကာလဆိုတော့ဆက်ကူးမကူကာလတွေမှာလည်းဖြစ်တဲ့သဘောရှိတာပေါ့နော်တကယ်တမ်းကျတော့မိုးသီးကြွေတယ်ဆိုတာကမိုးတိမ်တောင်ပေါ့နော်ဒီမှာတော့မိုးတိမ်တောင်ဆိုတာသူကတကယ်တမ်းဖွံ့ဖြိုးမှုအားကောင်းရင်သူကပေ၄-၅ဆောင်းတိသူကထိတ်ကြမြင့်အဲ့တော့အဲ့ဒီပေ၄-၅ဆောင်းလောက်မှာဆိုတော့ပူချိန်ကျသေးနေနေတာရှိတော့တိတ်တိတ်ကြားတွေကအေးတဲ့ခါကျရင်မှာရေတွေခဲတာပေါ့နော်မိုးတိမ်တောင်ကြီးကရွာမိုးရွာတဲ့ခါကျဆိုတော့ရေခဲတွေပါလာတာပေါ့နော
်မိုးသီးကြွေတဲ့ဖြစ်စဉ်ကဧပြီလလောက်မှာအဖြစ်များပြီးတော့အခုနှစ်ထဲမှာမိုးသီးကြွေတာဆော်တယ်လို့လည်းပြောပါတယ် မန္တလေးတိုင်းပြည်ဦးလွင်မြို့မှာလည်းမတ်လ15ရက်မနေ့ကညပိုင်းအချိန်မှာမိုးရွာတာနဲ့အတူမိုးသီးကြွေတာလည်းရှိခဲ့တယ်လို့ဒေသခံတွေစီကသိရပါဗျ။ပဲခူးတိုင်းနဲ့ကရင်ပြည်နယ်မှာလည်းပြီးခဲ့တဲ့တနင်္လာနေ့တုန်းကမိုးသည်ထံပြီးလေပြင်းတိုက်ခတ်တဲ့ဖြစ်စဉ်ကြောင့်တချို့နေရာတွေမှာသစ်ပင်တွေကျိုးပြီးနေအိမ်တချို့ပျက်စီးခဲ့ပါဗျ။ရှမ
်းမြောင်နှစံမှာမိုးသီးရွာတစ်ဖက်ခင်းပြတ်တာကိုအလိမ်မှာဖြစ်ပြခဲ့တာပါ။ကျက်သားရင်းညရဲ့သတင်းပေးပို့ချက်တွေအပြီးမှာတော့အပတ်စဉ်ကဏ္ဍတွေဆက်လာဖို့ရှိပါသေးတယ်ခင်ဗျာ။
VOA အစီအစဉ်တွေကို Radio ရုံးမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်။ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းတိုမီတာ1925 31တို့ကနေဆက်လက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကြာသပတေးနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေကြကျမ်းမာရေးကဏ္ဍနောက်တိုင်းရင်းသတင်းတောက်တွေရဲ့တိုင်းရင်းဒေတာကသတင်းလွှာစတဲ့ပတ်စင်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ကြည့်ရှုအောင်ပါဒီတစ်ပတ်မှာတော့လက်နက်ခဲယံအသုံးပြုနိုင်ရေးကြောင်းပြောပြထားပါတယ်စစ်ကောင်စီတပ်ကိုတိုက်ခိုက်နိုင်ဖို့အတွက်အညာဒေတာက PDF တပ်ဖွဲ့တွေဟာအန္တရာယ်ကိုဂရုမစိုက်ဘဲလက်နက်ပစ္စည်းထုတ်လုပ်နေကြပါတယ်လက်နဲ့စမ်းသပ်လို့ခြေလက်ပြတ်သွားသူအသက်ပေးလိုက်ရသူတွေလည်းရှိနေပါတယ်။သူတို့ရဲ့ကြိုးပမ်းမှုကြောင့်နေဦးတော်လိုင်းရာအခုချိန်ထိအရှိန်ရလာနေကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့တူတင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။ကားပါစာစက်ယုံတွေကထုတ်တဲ့ကားပိုင်းချိန်မုံရေးရိုင်ဖယ်စနိုက်ပါရိုင်ဖယ်ဥစည်းတနဆက်ကလေးလောင်ချာနဲ့မော်တာအမျိုးမျိုးအသုံးပြုနေတဲ့စစ်ကောင်စီတပ်ကိုအညာသူအညာသားတွေကလုံတနနဲ့ခုခံတိုက်ခိုက်နေတာနှစ်နှစ်ကျော်သွားပါပြီ။လိုရင်းကြံစနီလာရဆိုသလိုမိမိပါလာစမ်းသပ်ထုတ်ဝေတာလားအခုဆိုရင်တူမိတနတဲ့အစ်စ်မြင့်နဲ့တတောင်တို့ခွဲဖို့ပြောင်းကျော်တနကိုထုတ်နိုင်ပြီလို့ဆိုပါတယ်။တနဝယ်ယူဖို့လွယ်ကူတဲ့နေရာရှိသလိုခက်ခဲတဲ့နေရာလည်းရှိပါတယ်။တိုင်းရင်းသားတွေနဲ့ဝေးကွာတဲ့နေရာမှာလက်နဲ့ရှားပါတယ်။ NUG အစိုးရလက်လတ်မိတဲ့နေရာရှိသလိုမမီတဲ့နေရာလည်းရှိပါတယ်။ဒါပေမဲ့ NUG နဲ့ပူးပေါင်းလိုက်တဲ့ CDM စစ်သားဟောင်းနေနဲ့ဖွဲ့စည်းထားတဲ့ပြည်သူစစ်သားလက်နဲ့ထုတ်လို့ရအဖွဲ့အကြောင်းဇန်နဝါရီလ13ရက်နေ့ထုတ် BBC သတင်းဆောင်ပါမှာဖော်ပြပါတယ်။အကပ္ပစာလို့စိုက်ယုံတိဆောက်ပြီးစနစ်တကျထုတ်လုပ်နိုင်တဲ့စံချိန်မီတနက်တွေမထုတ်လုပ်နိုင်သေးပေမဲ့လက်နဲ့ထုတ်လုပ်နိုင်တဲ့အလုပ်ယုံလေးတွေကတော့200ကျော်လောက်ရှိတယ်လို့ဆိုပါတယ်
တိုက်မိုင်းနင်းမိုင်းလက်ပစ်ဘုံဘုံသီးမျိုးစုံနဲ့လက်နဲ့ကြီးတွေကိုထုတ်လုပ်နေပါတယ်ဒရုန်းနဲ့ဒရုန်းဘုံသီးတွေကိုလည်းထုတ်လုပ်နိုင်ပါတယ်လက်နဲ့ငယ်လက်နဲ့ကြီးတွေကိုပြင်ဆင်ပေးပြီး100မမရှော့တိုက်ဒုံးတွေကိုလည်းထုတ်လုပ်ပါတယ်ကပ္ပစမှာတင်ကြားလာခဲ့တဲ့ဤပညာပုံမှာအဓိကအခြေခံပြီးပြင်ပပညာရှင်အချို့ရဲ့အကူအညီနဲ့ထုတ်လုပ်တာလို့ဆိုပါရယ်ပစ္စည်းအစိပ်ပိုင်းတွေကိုစူးစီးတက်ဆင်ပြီးလက်နက်ဖြစ်အောင်လုပ်တဲ့အလုပ်ယုံလည်းရှိပါရယ် AK-47 ပုံစံစစ်တနတ်ကိုပြင်ဆင်ပေးတာမျိုးတနတ်ပြောင်းရစ်ဖော်တာမျိုးလည်းလုပ်နိုင်ကြပါရယ်ဒါပေမဲ့များပြားလာတဲ့ PDF အဖွဲ့တွေအတွက်လက်နက်လုံလောက်အောင်မထောက်ပံ့နိုင်သေးပါဘူးဒီလိုလုပ်ရမယ်ဆိုတဲ့အသိစိတ်ဝင်လာတာကိုတိုးတက်မှုလို့မြင်ကြပါရယ်ဥပမာမိုင်းပုံအတွက်အမျိုးသမီးတွေရမ်းဆန့်နေပုံနဲ့မိုင်းဆွဲတိုက်ခိုက်တဲ့သတင်းတွေကိုလူမှုကွန်ရက်တွေမှာတွေ့နိုင်ပါတယ်
။ဒရုန်းနဲ့ဘုံးတယ်ဆောင်ပြီးတိုက်ခိုက်တာဟာနှွေဦးတော်လာရဲ့ထူးခြားချက်တစ်ခုဖြစ်ပါတယ်။ KNU စစ်ကြောင်းမှာပါဝင်တဲ့ Federal Wing ဒရုန်းတပ်ဖွဲ့ဟာပြန်တမ်းတိုက်ခိုက်မှု438ကြိမ်လုပ်နိုင်ခဲ့တယ်လို့ဆိုပါတယ်။ PDF တိုင်းရင်းတိုင်းမှာဒရုန်းတပ်ဖွဲ့ထားဖို့အစီအစဉ်ရှိပါတယ်။ဒရုန်းမဝယ်နိုင်လို့မိမိဘာသာလေရင်အသေးလေးတွေထုတ်လုပ်ပြီးတိုက်ခိုက်ဖို့ပခောက်ကူအခြေဆိုင် PDF column 1ကကြိုးပမ်းနေပုံကို February 24ရက်နေ့ထုတ်မြေလအတံမှာပေါ်ပြပါတယ်တိုက်လေရင်အသေးစားတစ်စီးကို75သိန်းကနေ30အထိကုန်ကျပြီးအခက်အခဲတွေကြားကဤပညာကျွမ်းကျင်သူတွေရဲ့အခုအညီနဲ့ထုတ်လုပ်နေတာပါဒါပေမဲ့အတတ်ပညာ3တိုင်းအများရန်ရန်ပုံငွေလုံးနေပါလေ
စစ်တပ်မှာလက်နက်နဲ့ကြီးစံရောင်းစားတဲ့အစဉ်အလာဥနုအစိုးရလက်ထက်ကတည်းကရှိခဲ့ပါတယ်ဒါပေမဲ့အစိုးရခေတ်တွေမှာဒ ဒီ အကျင့် ဟာ ကြီးထွား လာပုံ ရပါတယ် စစ်တပ်သုံး တနတ်တလဲ့ရဲ့ ပေါင်စည်း ဟာ အမျိုးအစားကို လိုက်ပြီး သိန်း 40 ကနေ သိန်း 120 အထိ ရောင်းစည်း ရှိတာမို့ စစ်ကောင်စီ တပ်မှာ လက်နက် ပျောက်ဆုံးမှုတွေ များပြား လာပါတယ် တာယာဝတီ မြို့နယ် အခြေစိုက် စစ်ကောင်စီ တပ်ရင်း 35 မှာ တနတ်အလက်ပေါင်း 50 ကို ရောင်းစားပြီး ပျောက်ဆုံးစင်းရင်း လုထားပုံကို မတ်လ 1 ရက်နေ့ထုတ် အေယာဝတီ တိုင်းသတင်း မှာ ဖော်ပြပါတယ် ထွေအုပ်အတန်းဝိုင်းနဲ့ပြူစောထီတွေဟာစစ်တပ်သုံးလက်နက်တွေကိုဝယ်ယူကန်ဆောင်ကြတယ်လို့ဆိုပါတယ်ရှေ့တန်းမှာတပ်သား
လွန်ခဲ့တဲ့နှစ်ဇူလိုင်လ30ရက်နေ့တုန်း အမြဲတမ်းဖြစ်နေတယ်လို့ဆိုပါတယ်။အန်ယူဂျီကာကွယ်ရေးဝန်ကြီးလက်အောက်မှာတိုင်ရင်300နီးပါးရှိပြီးပီဒီအက်တပ်ဖွဲ့900လောက်နဲ့ဆက်သွယ်ထားတယ်လို့ဆိုပါတယ်။ဒါပေမဲ့မကွေးစကိုင်းနဲ့မန္တလေးတိုင်းမှာလက်နက်ရဖို့အခက်အခဲရှိတာကြောင့်ဒေသခံတွေဟာအလုပ်ရုံတွေဖွဲ့ပြီးလက်နက်ထုတ်လုပ်ကြရပါတယ်။
မရှင်နိုင်ပေပေမဲ့နေကံ PDF တွေရဲ့ကြမ်းကျင်မှုကြောင့်အတိုင်းအတာတစ်ခုအထိတော့ထိရောက်မှုရှိတယ်လို့ဆိုပါတယ်။ဒါကြောင့်လက်နက်ကောင်ရရှိဖို့ကိစ္စဟာအန်ယူဂျီအပေါ်မှာအများကြီးမူတည်နေပုံရပါတယ်ခင်ဗျာ။စစ်ကောင်စီကိုဆန့်ကျင်နေတဲ့ PDF တပ်ဖွဲ့တွေလက်နက်ခဲယံစမ်းသပ်ချက်လုံနေတာက အသက်အန္တရာယ်ကျုံခဲ့ရပေမဲ့နေဦးတော်လိုင်းရဲ့အတွက်ဆက်ရှင်ရစေတဲ့ဆိုတော့ကိုဥက္ကံခရရဲ့မြန်မာရေးသုံးသက်ချက်မှာနားဆင်ကြည့်ရှုခဲ့ရတာပါ။အခုတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုပြောပြပေးပါမယ်။အာဟာရပြည့်ဝစွာရရှိရေးစီမံသင့်ဖို့ဒီတစ်ပတ်ပြောပြထားပါလေ။မြန်မာနိုင်ငံမှာအာဟာရပြည့်ဝစွာကိုငွေကုန်ကြေးကျနည်းနည်းနဲ့တပိုင်းတစ်နိုင်ရှာဖွေစိုက်ပျိုးခြင်းဖြင့်ရရှ ဒေါက်တာခင်မချိုကိုကျွန်တော်မင်းမြတ်တင်ပြထားပါတယ်ခင်ဗျာ
။ Okay, ပမောကဒေါက်တာခင်မချိုခင်ဗျာကျွန်တော်တို့ကျန်းမာရေးနဲ့တင့်တော်မယ်အာဟာရရှိစာပေါ့နော်ရနိုင်ရေးအတွက်ပြဿနာတွေစားပုံတတ်ပုံအားနည်းချက်တချို့နဲ့ဘလို့စားသင့်ပုံတချို့ကိုပြောပြီးမှဒီတစ်ခေါက်တော့ဆံမရေးဒီအာဟာရရှိစာရရှိရေးဘလို့ကြံစချိုးပန်းတင်တာကိုအဓိကပြောမှာမို့ဘာကနေအဓိကစရှင်းပြကြမယ်ဆံမ
ဒီအာဟာရချုပ်တဲ့ခြင်းကအခုကိုယ့်ရဲ့စားတောင့်နေထိုင်မှုမှာကစနစ်မကျဘူးအဲ့တော့အခါဒီကပတ်စံရှိရမရှိတာအနေနဲ့မဆိုင်ဘူးအဲ့တော့လူတွေကပြောကြတာဆင်းရဲလို့ပတ်စံမရှိလို့ပေါ့နော်ဒါဒီဝင်မစားနိုင်ဘူးအဲ့တော့ကျမလေးတလားတိတိစားပြခဲ့တယ်ဘယ်ဈေးမှသွားစရာမလိုပတ်စံလည်းဘာမှထုတ်ပြီးဝယ်စရာမလိုပဲနဲ့တနေ့တနေ့ကို့အိမ်ထဲမှာခြံထဲမှာစိုက်ထားတဲ့ဘူးညွန့်တွေဖျုံညွန့်တွေဘူးသီးတွေဖျုံသီးတွေဘဲဆောင်ငါသီးတွေအဆနွင်းပင်ကဆနွင်းချက်တွေအဲ့လိုမျိုးပေါ့နော်အဲ့ဒါတွေဟိုပဲလေတနေ့တမျိုးမယိုးရအောင်လို့အာပြီးလို့ရှင်ပဲဒီပဲဟင်းနေပေါ့နော်ပဲပြုတ်သေးအာပဲပြုတ်ကလေးကိုချက်သွင်းစိမ့်လေးနဲ့တုပ်လိုက်အာပဲလေးကိုခါတယ်ဒဲဦးလေးထဲမှာစီပူထိုးလိုက်အာပြီးလို့ရှင်အရွက်တွေကိုခူးပြီးတော့အတင်မော်ရွက်လည်းခူးပြီးတုပ်စားလို့ရတာပဲဘလော့ပီနန်ခင်းနေကဘလော့ပီနန်အရွက်အနှုတ်လေးတွေလည်းခူးပြီးတော့တုပ်စားလို့ရတာပဲဟောပြီးလို့ရှင်မဲဇလီရွက်ကလည်းအင်မတန်မှအာမြန်မာပြည်မှာနာမည်ကြီးတယ်လေဒဇာမုံလာဆိုရင်မဲဇလီဖူးတုပ်အဲစားကြတယ်ဆေးဘက်ဝင်တယ်အဲမဲဇလီရွက်ကိုကြတော့သူက12မျိုးဟင်းမျိုးကိုချက်တာလောက်ကလွဲပြီးတော့မစားကြဘူးမဲဇလီရွက်ကိုလေကျမတို့တန်းပြီမှာဝယ်စရာတော့မလိုဘူးမဲဇလီရွက်ခူးလို့ရတဲ့နေရာအများကြီးပဲရှိတယ်မြို့ပေါ်မှာရောရွာမှာရောမဲဇလီရွက်တွေအများကြီးရှိတယ်
ဟုတ်ကဲ့ဆရာမအဲ့တော့ဒီမဲဇလီရွက်ကဘလို့အဟာရရနိုင်လဲဆရာမ
မဲဇလီရွက်မှာကတန်တက်တွေအများကြီးပါတယ်အဲ့တော့မဲဇလီရွက်ကိုသမီးစားဆုံးတစ်စွန်းလောက်စားလိုက်ရင်ကိုလူတစ်ယောက်တစ်နေ့လိုအပ်တဲ့တန်တက်ရဲ့သုံးပုံတစ်ပုံရပြီလား အဲ့လိုဆိုတော့ကိုရင်ဆောင်မိခင်တို့နုတိုင်ရည်တဲ့မိခင်တို့အတန်ငါးနှစ်ယောက်ကလေးတို့တန်တက်ချုပ်တဲ့သူရနေရောကဆိုတာကိုမြန်မာပြည်မှာစစ်တမ်းကောက်လိုက်တော့အရန်ကိုမြင့်မားလုံးနေခုနတန်တက်နဲ့ပတ်သက်ပြီးပြောရင်စုဖို့ရွယ်ပေါ့စုဖို့ရွယ်ကတော့လက်ကားမရဝယ်မရတာပေါ့နော်အဲ့တော့ကိုယ့်ဒီမှာကိုစိုက်ထားရင်လေစုဖို့ပင်တပင်းဆိုတာစူးလေးတွေနဲ့ရေချိုးတဲ့ရွာမနေနဲ့ကြောက်စီပိုင် demobin lady side jamming, Kayandi bin lady, Yombati deep in lady, and you design bin lady, and you design the Sasa Saluya. So, look, you lady, Hindi, you a great old one, oh, ma'am, you couldn't do lauga, the Yaturan Yalima Saluya.
Okay, now you're a blue tapio, a chance to change the cinema.
Mibo Jang, eh, only quite a Titania, Pagani Sidania. Arabagani Sidamale, Pavanave, and Nani, Sidi, the Kako Tatuta did Tantati, Hiari, Sibylite, Pagani, only Sibylite, Jaguare, you, Edima Casaitari, a being edible, no? I had to hide, we had to die. So, I know, so I'll be all right. The more we need to be inside Tamla, Malaga being need to be inside Tamla, Subo being needy, Echamon being needy, Nimalu, which among your jaggedy. It'll the diesel hint the boy Chesalu Yam a binny. It'll PM inside Uyare, Yombri inside Uyare, Bezang loving inside Taluyare, or incomulibo, a new name with it. It'll go meet the Hazu to a Sabu to a hint old Owe, a mea. But I'm a hero more than I was so ye. ဒီကောင်လေးကကျမကြီးအတွက်လိုအပ်တယ်ဆိုရင်ငါဘယ်လိုစိုက်မလဲဆိုတော့အစစင်းစားအဲ့အဲ့လိုမျိုးလေးပေါ့နော်ဒါဒါယိုဟာမာနေတဲ့တလေ ညမျိုးရှိတယ်ပေါ့ကျမတို့ sweet basil လို့ခေါ်တဲ့အနောက်နိုင်ငံတွေမှာကျမတို့ဒီတိုင်းဆလတ်မှာစားတာတို့ဖီဇာမှာတင်စားတာတို့ညီမပြီးမှာရှိတဲ့ပင်စိမ်းကကြတော့အနီရောင်လည်းရှိတယ်အစိမ်းရောင်လည်းရှိတယ်ငါးဟင်းတွေပါတယ်ချက်အများအောင်ပြီးချက်တာအဲ့လိုပင်စိမ်းပေါ့ဆိုအဲ့ဒီဟာမျိုးလေးတွေကကြတော့ခုနကအိုးနဲ့လည်းစိုက်လို့ရတယ်မိဖို့ကြောင်ပါတယ်အရှင်မိကွက်လက်လေးနည်းနည်းရှိတယ်နည်းနည်းမိမှာ
မှာအခုလိုစိုက်ဖို့ကိုနောက်ထပ်ရောဘလိုလူတွေကိုအကြံပြုချင်တယ်လဲဆရာမ
။ဒါပဲပြောပြောဒီနေ့ကြီးပဲမစားဘူးမစားဘူးပေါ်တဆေးကြောက်လို့ပေါင်းတဆေးကြောက်လို့မစားဘူးဆိုတော့ဟာဒါဆိုလို့ရှိရင်ဒါတွေမစားလို့တော့မရဘူး။ဒါတွေစားမှသာလျှင်အနုအဟာရလို့ပြောတဲ့ micronutrients တွေကရမှာဆိုတော့ဒါဆိုရင်ဘလိုနည်းလမ်းရှာကြမလဲဆိုတာတော့ဝယ်စားရမှာစိတ်မချအောင်ဆိုရင်နံပါတ်၁ကိုကိုနိုင်ဘလိုစိုက်မလဲ။ခုနပြောသူမြေကြီးရှိရင်မြေကြီးအိမ်နာခွေးရှိရင်အိမ်နာခွေးအိမ်ရှိရင်အိမ်ရှိဒါမှမဟုတ်အိုးလေးနဲ့စိုက်လို့ရရင်အိုးလေးပေါ့။ခုနဟီတီဟီဝဲတွေကတော့အိုးနဲ့စိုက်လဲဘယ်ရမလဲဒါကတော့မဖြစ်ထွန်းနိုင်ဘူးပေါ့။ဒါမျိုးပေါ့မှာဥမာရန်ကုန်မြို့ဝန်နေလေဆိုရန်ကုန်ကနေတနားကြီးခွဲလောက်ကမ်းပေါင်းသွားရင်ရောက်တဲ့ညောင်နှပင်တို့နေရာမျိုးတို့အဲ့ဒီမှာ GAB ဆိုပြီးတော့ဇုံသတ်မှတ်ပြီးတော့ Good Agricultural Practices စိုက်ပျိုးရေးနီလန်ကောင်းစနစ်များနဲ့စိုက်ပျိုးနေတဲ့အစ်ပြီးရွက်တွေရှိတယ်။အဲ့လိုနေရာမျိုးတွေမှာဥမာအရှိတကုံတို့လိုဟာမျိုးတွေဆိုအဲ့လိုမျိုးမြေတွေမှာစိတ်ဝင်စားတဲ့စိုက်ပျိုးထုတ်လုပ်သူတောင်သူဒီရမြန်ခုနလိုမျိုးဒီလိုစိတ်ဝင်စားတဲ့ဝယ်မဲ့သူပေါ့စုပြီးတော့မှဟိုအရင်းကြီးထောက်ပံ့ပေးလိုက်မယ်ဆိုလို့ရှိရင်စိုက်တဲ့သူကစိုက်ပြီးတော့ဒီနံနေပေါ်လို့ရှိရင်တပတ်ကိုတစ်ချိန်ပြန်လာပေးတာမျိုးလို့ပေါ့အဲဥမာပြောရရင်တော့ဒီ United States မှာဆိုရင်ကျမတို့ဟို CSA လို့ခေါ်တဲ့ Community Supported Agriculture အဲ့တော့ community ကနေပြီးတော့စိုက်ပျိုးထုတ်လုပ်သူအရင်ငွေကြိုပြီးတော့ပေးလိုက်တာပြောဒါတွေဒီနံနေကို organic အတိုင်းစိုက်ပါပိုတက်ဆေးပေါင်းတက်ဆေးတွေမကြွေးပဲနဲ့ဆိုအဲ့ဒီပညာလေးတွေကိုကျမတို့ဖိလစ်ပိုင်မှာ2008ခုနှစ်တည်းကစပြီးတော့ဖိလစ်ပိုင်အစိုးရကလူတွေအမေရိကန်ကိုလာပြီးတော့တင်ကြတော့ကျမတင်ပေးထားတယ်တဲ့ကျမကိုနိုင်သူတို့စီရောက်သွားတယ်အစပိုင်းမှာနည်းနည်းခက်တယ်တဖြည်းဖြည်းနဲ့အခုတော့ဖိလစ်ပိုင်ရဲ့မနီလာမြို့မှာရှိတဲ့အမျိုးပြလူဦးရေကအဲ့ဒီစနစ်ကလေးကိုစပြီးကျင့်သုံးလာကြတယ်
ဟုတ်ကဲ့အဲ့ဒီတော့ဒီနေရာမှာဝေကုံတာနဲ့ဒီအကျိုးရလိုက်တာကိုဘလို့ချိန်တင်လဲဆရာမကြီး
အဲ့လိုဟင်းကြီးဟင်းမဲ့ကိုတပတ်တစ်ချိန်ထုတ်လို့သူစီကတိုက်ရရတဲ့အတွက်စားတဲ့သူကဟိုကပတ်စံကုန်းကကြိုပေးထားတော့လဲပဲရရှိတဲ့အကျိုးကျေးဇူးကကျတော့အများကြီးရတယ်လက်လက်ဆက်ဆက်လုံးဝ safety အဲ့တော့အနေရလဲကင်းနဲ့လက်ဆက်တဲ့အတွက်အဟာရတန်ဖိုးက maximize အပြည့်ရတယ်ဒါမျိုးလေးတွေကိုဒါရန်ကုန်မှာနေတဲ့လူတွေဆိုလို့ရှိရင်အဲ့လိုစဉ်းစားလို့ရတယ်။အဲ့တော့ကျန်းမာရေးနဲ့ညီညွတ်ဖို့အတွက်အဟာရကိုရင်းနှီးမြှုပ်နှံရတာတန်ဖိုးဖြတ်လို့မနိုင်ဘူး။ဒါလို့လဲဆိုယောဂတကယ်ဖြစ်ရင်လူအသက်ပါဆုံးရှုံးနိုင်တာဖြစ်တဲ့အတွက်ဒီလိုမျိုးနေရာမှာအခုလိုမျိုးပတ်စံလေးမပြောပါတော့ဘဲနဲ့ရင်းနှီးမြှုပ်နှံမှုလုပ်ခြင်းကြောင့်ကိုကလက်ဆက်ပြီးတော့အန္တရာယ်ကင်းတဲ့ safety food တွေကိုရတဲ့အတွက်ကိုကျန်းမာတယ်မိသားစုတစုလုံးကျန်းမာတယ်အဲ့လိုမိသားစုတွေကြီးပဲရှိနေမယ်ဆိုရင်55တန်းသောလူဦးရေရှိတဲ့တိုင်းပြည်တစ်ပြည်လုံးကျန်းမာ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆင်မ
မြန်မာနိုင်ငံမှာအာဟာရပြည့်ဝစွာရရှိနိုင်ဖို့ငွေကုန်ကြေးကျနည်းနည်းနဲ့ကိုယ့်ဟာကိုယ်တဘာဝပေါက်တာတွေကိုရှာယူတာနောက်ကိုယ့်ရင်မှာနောက်မြေနှဲငယ်ရှိတဲ့နေရာတွေမှာစိုက်ယူတာတွေကိုစစင်စားတင်တာအတွက်ကျွန်တော်ပြောပြခဲ့တဲ့ကြံပိုင်ကဏ္ဍမှာနားဆင်ကြည့်ရှုခဲ့ကြရတာပါအခုတခါတော့အပတ်စဉ်ပြောပြနေတဲ့တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုဆက်ပြောပြမှာပါရှမ်းကယားနောက်ကချင်ချင်းမွန်ကရင်ရခိုင်ပြည်နယ်တွေကသတင်းတွေကိုစုစည်းပြောပြထားပါတယ်ဒီအစီအစဉ်ကိုတော့FEVR Fever လို့အတူကောက်ခေါ်တဲ့နေဆက်ဒေသတိုင်းရင်းသတင်းတောက်ဝိုင်းတော်သမားအဖွဲ့ကတင်ဆက်ပေးထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒီတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းတော်မှာနားဆင်ရမှာတွေကတော့ရှန်ဂရီနီနေဆက်စစ်ပေးဆောင်စခန်းဘက်ကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ကအသက်80ကျော်အရွယ်အဖိုးနဲ့အဖွား2ယောက်ကိုမိရှို့တပ်သွားပါရီ KBC ဥက္ကဋ္ဌဟောင်းဒေါက်တာကာလမ်ဆမ်ဆွန်ကိုမြစ်ကြီးနားထောင်တွင်တရားရုံးကနေပုံမှန်50နှစ်ကကြီးနဲ့ထတ်တူဆွဲချက်တင်လိုက်ပါရီသတင်းလွှာတွေထဲမှာတော့ရှမ်းကယားနယ်စပ်ပင်လောင်းမြို့နယ်နန်းနေရွာကရွာသားတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံရမှုဟာလူမှုကိုပြစ်မှတ်ထားတဲ့ရက်ဆက်တဲ့လုပ်ရဖြစ်ကြောင်းရှမ်းလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောဆိုလိုက်တဲ့အကြောင်းတွေကိုနားဆင်ကြရမှာပါ
ကျမကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းကယီနီနယ်စပ်စစ်ဆောင်စခန်းတနေရာကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ကအသက်80ကျော်အရွယ်အဖိုးဖွားနှစ်ယောက်ကိုမိရှို့တပ်ဖြတ်ခဲ့တယ်လို့ခုနှစ်တန်းကျောင်းသားကလေးတယောက်ကိုလည်းတပ်ဖြတ်ခဲ့တယ်လို့ဒေသခံတွေကပြောပါရယ်။အဖိုးဦးလာငိမ့်အဖွားတော်မူလူနဲ့အသက်15နှစ်အရွယ်ခုနှစ်တန်းကျောင်းသားမောင်ကျော်ဟူးတို့ကိုစစ်တပ်ကတတ်ခဲ့တယ်လို့ဖေခုံပြည်သူ့ကာကွယ်ရေးတပ်တပ်ရင်းနှစ်ကမတ်လ14ရက်နေ့ကသတင်းထုတ်ပြန်ပါတယ်မတ်လ12ရက်နေ့မှာရှမ်းကယီနီနယ်စပ်မိုးပြဲအရှိဖက်ကန်းရှိတောင်ပေါ်စစ်ဘေးရှောင်တနေရာမှာစစ်ကြောင်းထိုးလာတဲ့တပ်မတ်66ကနေပြီးတပ်ကြီးရွယ်အိုနဲ့ကလေးတချို့ကိုဖမ်းဆီးကာလူသားတိုင်းအဖြစ်အသုံးပြုတာတွေရှိခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဖမ်းဆီးထားတဲ့စစ်ရှောင်ပြည်သူတွေထဲက3ယောက်ပြစ်တက်ခံရပြီးတချို့ပြန်လည်လွတ်မြောက်ခဲ့တယ်လို့စစ်ရှောင်တွေကပြောပါတယ်
ရှမ်းပြည်နယ်တောင်ပိုင်းရောင်ရွှေမြို့နယ်မှာထောင်ပေါက်မှုဖြစ်ပွားခဲ့ပြီးထောင်ပိုင်းများရဲ့ပြစ်ခတ်ရိုက်နှက်ဖျန်းစီးမှုကြောင့်အကျဉ်းသားတယောက်ဒေဆုံးပြီး3ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဒီဖြစ်စဉ်ဟာမန္တလေး14ရက်နေ့ကဖြစ်ပွားခဲ့တာပါအကျဉ်းသားတွေဟာထတ်ဆောင်ရဲ့လက်ရန်လေကားတွေကိုဖျက်ဆီးအိတ်ဆောင်ဆောင်ကိုရိုက်နှက်ပြီးအုတ်တိုင်းကျော်ထွက်ပြေးသွားတာဖြစ်တယ်လို့စစ်တပ်ပိုင်းမြန်မာအတန်နဲ့ရုပ်မြင်သံကြားကလည်းတရားဝင်ကြေညာသွားခဲ့ပါတယ်တောင်ကြီးမြို့နယ်တောင်လေးလုံးထောင်နဲ့နေဆက်သူတယောက်ရဲ့ပြောပြချက်အရထောင်စုပူမှုဖြစ်ပြီးနောက်အမျိုးသားနှစ်ထပ်ဆောင်တစ်ကအကျဉ်းသား15ယောက်လောက်ကအုတ်တိုင်းပေါ်ကတဆင်ကြော်တက်ကထွက်ပြေးဖို့ကြိုးစားခဲ့ပေမဲ့အားလုံးကိုပြန်ဖမ်းမိထားတယ်လို့ပြောပါတယ်
ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ဥက္ကဋ္ဌဟောင်းတိတ်ခါတော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆွန်ကိုမတ်လ14ရက်နေ့ကမြကြီးနားထောင်တွင်တရားရုံးကနေအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှ9နှစ်ကကြီးနဲ့ထပ်တိုးဆွဲချက်တင်လိုက်တယ်လို့နီးစပ်သူတွေကပြောပါတယ် NUG တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်ဆိုတဲ့အကြောင်းပြချက်နဲ့တရားစွဲဆိုထားတဲ့အကြမ်းဖက်မှုပုံမှ9နှစ်ကကြီးကိုဆွဲချက်တင်လိုက်တာလို့ပြောပါတယ်ဒေါက်တာကလမ်ဆမ်ဆွန်ကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလ4ရက်ကမန္တလေးအပြည်ပြည်ဆိုင်ရာလေစိတ်မှစစ်ဖက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့ဆိုင်ရာဖကဖမ်းဆီးသွားခဲ့တာဖြစ်ပြီးသူ့ကိုဆွဲဆိုထားတဲ့အမှုသုံးခုထဲကပုံမှန်905ကကြီးမတရားအတင်းဆက်တယ်မှုအဥပဒေပုံမှန်ဆက်ခွန်တစ်တို့ကိုလည်းဖေဖော်ဝါရီလ28ရက်နေ့ကဆွဲချက်တင်ထားပါတယ်
ချင်းပြည်နယ်မြောက်ပိုင်းနဲ့တောင်ပိုင်းဒေသမှာစစ်ကောင်စီတပ်ဖွဲ့ကစစ်အင်အားအလုံးအရင်နဲ့စစ်ကြောင်းခြေတက်လာနေပြီးချင်းကကွေတပ်ဖွဲ့တွေနဲ့ထိတွေ့တိုက်ပွဲတွေဖြစ်ပွားနေပါတယ်စစ်ကောင်စီတပ်ဖွဲ့ဟာမတ်လ9ရက်နဲ့9ရက်နေ့တွေမှာတန်ချက်ကနှစ်စီးအပါဝင်ကားအစီး30ကျော်နဲ့ကလေးမြို့ကနေချင်းတောင်ကိုတက်လာခဲ့တာဖြစ်ပြီးမတ်လ17ရက်နေ့ကစလို့ကလေးဖလန်ကားလမ်းမပေါ်မှာချင်းကကွေတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေပါတယ်မတ်လ17ရက်နေ့ကဖြစ်ပွားတဲ့တိုက်ပွဲမှာစစ်ကောင်စီဘက်က6ယောက်သေဆုံးပြီး
ပါတီကိုလည်းနိုင်ငံရေးပါတီအဖြစ်မကြာခင်ဆက်လက်မှတ်ပုံတင်လိုက်ပြီလို့ဗဟိုအလုံးမှုဆောင်ဖွဲ့ဝင်ဒေါက်တာပညာအောင်မိုးကပြောပါတယ်။ဒါအပြင်ကရင်ပြည်နယ်ခြေကအမ်ယူပီပါတီကိုလည်းနိုင်ငံရေးပါတီအဖြစ်မကြာခင်ဆက်လက်မှတ်ပုံတင်တော့ဖို့ရှိပေမဲ့ရန်ကုန်ဘကိုးနဲ့တနင်္သာရီတိုင်းကအမ်ယူပီပါတီကရောမှတ်ပုံတင်ဖို့မဖြစ်နိုင်တဲ့အခြေအနေတွေမှာရှိနေတယ်လို့ဆိုပါတယ်။လ
ရင်ကျေးမှုဆိုင်ရာအသိပညာပေးသင်တန်းတွေကိုမေခအလင်းရောင်ပရဟိတလူငယ်အသင်းကမကြာမီပြန်လည်တင်ကြားတော့မှာဖြစ်ပါတယ်။ရခိုင်ပြည်မှာတစ်ချိန်ကဒွန်ကာခဲ့တဲ့ငဆွေအကဒုံအကတွေဟာမန်အောင်ကျွန်းမှာပျောက်ကွယ်လူနီးပါးဖြစ်နေပြီးလူမျိုးခြားယဉ်ကျေးမှုတွေလွှမ်းမိုးတာမခံရအောင်မန်အောင်ကျွန်းတစ်ခုလုံးမှာရှိတဲ့ကြီးရွာတွေမှာအေဘီလာ25ရက်နေ့ကစပြီးတင်ကြားပြီးတော့မှာဖြစ်တယ်လို့အသင်းပြန်ကြားရေးတာဝန်ခံကိုမင်းထက်စောကပြောပါတယ်။ရွာတရွာကို3ရောက်နှုံးနဲ့ဆရာဖြစ်တင်နန်းပေးဖို့စီစဉ်နေပြီးဖြစ်ပြီးတင်နန်းအတွက်ကုန်ကြစိတ်ကိုတော့နိုင်ငံတကာရောက်ရခိုင်လူမျိုးတွေနဲ့ဖွဲ့စည်းထားတဲ့ရခဝနငွေပရိသတ်အသင်းကထောက်ပံ့သွားမှာဖြစ်ပါတယ်။
ခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ရှမ်းပြည်နယ်တောင်ပိုင်းရှမ်းကယားနယ်စပ်ပင်လောင်းမြို့နယ်နန်းနင်းရွာမှာတန်ဃာတော်တွေအပါဝင်ရွာသားတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံရမှုကလူထုကိုပြစ်မှတ်ထားတဲ့စစ်တပ်ရဲ့ရက်စက်မှုလို့ရဖြစ်ကြောင်းရှမ်းလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောဆိုလိုက်ပါတယ်။ဒီကြောင်းကိုတော့နမ်မဟောင်းကနေစူးစီးတင်ဆက်ထားပါတယ်။
မစလာဆက်တရနေ့ကပင်လောင်းဖဲခုံကြမှာရှိတဲ့နှမ့်နေရွာဖက်မှာစစ်ကောင်စီတပ်နဲ့ဒေသကာကွယ်ရေးတပ်ဖွဲ့တွေအကြားစစ်ရေးတင်းမာနေရကနေစစ်တပ်ကဝင်ဟင်ကနေရောမြေပြင်ကနေပါပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံတယောက်ကရှမ်းစကားနဲ့အခုလိုပြောပါတယ်
။ဘလဝနှမ့်နေကတောင်ပေါ်ကဝနှမ့်နေကဖိမိုက်ပါ
စစ်တပ်ကလည်းနေပြစ်ခတ်တယ်ရွာတွေကအိမ်တွေမီးလောင်နေတယ်။ဘဝကလုံခြုံမှုလုံးဝမရှိတော့ဘူး။ရွာသားတွေထွက်ပြေးတင်းရှောင်နေရတယ်။စိတ်မကောင်းလို့တညလုံးအောင်ငိုနေရတယ်
။နှမ့်နေရွာဟာရှမ်းပအိုးနဲ့ကရင်နီတိုင်းသားတွေပေါင်းပြီးနေထိုင်တဲ့အိမ်ခြေ300ကျော်ရှိတဲ့ရွာဖြစ်ပါတယ်။စစ်တပ်ကပြစ်ခတ်လို့နေအိမ်တစ်ဝက်လောက်မီးလောင်ပျက်စီးခဲ့ရပြီးရွာသားတစ်ဝက်ကျော်ကလည်းနေရာကနေစွန့်ခွာပြီးဘေးကင်းတဲ့နေရာတွေဘက်ကိုထွက်ပြေးခွာလုံခဲ့ရပါတယ်။ရွာသားတချို့ပုံကြီးကျောင်းထဲခိုလုံနေကြစဉ်စစ်တပ်ကရွာထဲကိုဝင်လာပြီးအယောက်30နီးပါးကိုပစ်တက်ခဲ့တယ်လို့နှမ့်နေရွာသားကရှမ်းနဲ့ဗမာစကားရောနှောပြီးအခုလိုပြောပါတယ
်။ပြန်လာတန်းစီပြီးတော့ပစ်တက်သွားတာမှန်နေပြီလို့ခေါမွေခေါအောင်နှုတ်ဖလေခေါအောင
်နိုင်ရပက်မနာမှုခိုင်းပြီးနောက်ကျောကနေတနတ်နဲ့ပစ်ခတ်ခဲ့တာနိုင်ရမှာကြည်ဆန်တွေကြီးပဲတော်တော်ရက်ဆက်တယ်တန်ခါ3ပါးပါတယ်စစ်တပ်နဲ့တူဖို့ပြည်သူစစ်တွေပါတယ
်ဒီလောက်ရကစစ်ရာဇဝမှုမြောက်တယ်လို့ KNDF ကထုတ်ပြန်ထားပါတယ်ပအိုးအရက်ဖက်လူမှုအဖွဲ့အစည်းကလည်းအခုလိုရွာသားတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်တာဟာစစ်ရာဇဝမှုလူသားဖြစ်မှုကိုစန့်ကျင်တဲ့ရာဇဝမှုကိုကျူးလွန်နေကြောင်းနဲ့ဒီအပေါ်ပြင်းထန်စွာရှုတ်ချကြောင်းမတ်လ14ရက်နေ့ကထုတ်ပြန်ပါတယ် SRF ရှမ်းလူအခွင့်အရေးမှန်နိုင်ကလည်းစစ်ရာဇဝမှုမြောက်တယ်လို့လည်းရှမ်းဘာသာစကားနဲ့အခုလိုသုံးသပ်ပါတယ
်ควรเปลี่ยนอันที่ไฮสุดแล้วเนาะแห่งนี้มันเป็นในพื้นที่อัน
ตะแก้วยะเสร็จแล้วยะผิดเลยสิยะสมมุติหมอกเลยยาตาฤกูปิ่มาท้าไรกูยะสายโพไตต้นโลบาเด
ဒီဖြစ်စဉ်မှာ KNDF ဖက်ကရွာတွေကိုမီးရှို့တာရွာသားနဲ့တန်ဃာတော်တွေကိုတတ်ဖြတ်တာဆိုပြီးပအိုးပီတူစစ်အဖွဲ့ PNO PNA ကမတ်လ15ရက်နေ့ကတောင်ကြီးမြို့မှာဆန္ဒပြခဲ့ကြပါတယ်
မြေချောင်းနေပေါ်မှာတည်ဆောက်မဲ့အကြီးစားရေအားလဲစစ်စီမံကိန်းတွေအပြင်ဆက်ရန်ညားကြီးတွေနဲ့ရွှေတူးဖို့နေမှုတွေကမြဝမ်းဒေသမှာရှိတဲ့သဘာဝပတ်ဝန်းကျင်နဲ့ပြည်သူတွေအတွက်ဆိုးကျိုးတွေဖြစ်စေတယ်လို့အပီပီဆိုင်ရာမြေချောင်းများနေမှာလေးလာစောင့်ကြည့်နေသူတွေကဆိုပါတယ်လက်ရှိကချင်ပြည်နယ်မြစ်စုံဒေသမှာလည်းအရာဝတီမြစ်လေအထိရွှေတူးဖို့နေမှုတွေကြောင့်မြစ်လေမှာတဲတောင်တွေထွန်းတဲ့အခြေအနေတွေဖြစ်နေပြီလို့ဒေသခံတွေကပြောပါတယ်ဒီကြောင့်ကိုတော့ကျွန်မအမီရန်နေတင်ဆက်ပေးပါမယ်မ Nhất sống này anh đi cho vậy mà xuyên trú phổ ní mù rì chào. Ấy áo rì nhiệt thế gà tế tăng tiền ế rì á bố chế biên là bì. Dì lãn giang phong lê mù rì xì là nì bì lù. Thì ta truyền ngài kết xin bì tù tiêu cạp dô bà rì.
Không được, thì bây cú lù tổng mê nhạc lù lù thiết kế. Như cả lù ế áo rì nhiệt cả lù ế lù thiết kế. Ấy là gà lại trong lê xì. Thì bây xuyên trú là nhá là rồi. Dù á ế tổng bì mì nhá dò lè. Dì lãn giang bì vế dò lè cửa ế là bế bò.
လက်ရှိမှာဗလာမင်းထင်မြစ်ကူးတရာအထက်မှာရှိတဲ့အယောင်ရီမြစ်ရိုးတရှောင်းနဲ့မြစ်ဆုံအထက်မလီခချောင်းနေရာတွေမှာလုပ်ငန်းရှင်ကြီးတွေကဆက်ကြီးတွေနဲ့နေရာမပြတ်ရွှေတူးဖို့နေရာတွေကိုလုံဆောင်နေကြတယ်လို့မြစ်ကြမ်းမြို့ကန်တွေကပြောပါတယ်စစ်တပ်ကအာဏာမသိမ်းခင်အချိန်မှာအယောင်ရီမြစ်ရိုးတရှောင်းရွှေတူးဖို့မှုတွေရှိခဲ့ပေမဲ့အခုလောက်မဆိုးရွားခဲ့ဘူးလို့ဒေသခံတွေကပြောပါတယ်
2025年，我们学突破目的，把目标瞄大了，比不着我们把阿萨西的地大瑞一体学突破内家的路地大干掉个标牌。再一路，老人家的，跟那边有工友、米家、米友、米超一样，这库门战斗不？我们把出出来的，哎，就把我们把出来的，就让人家去呢，出来，出来的。
你总也，你总也吃妈妈，我们水煮了，你也吃不多了。我不考虑那个，这两天水，那那个没面糊糊。水煮泡木瑞酱，哎呀，里面也看出来了，边也要买，边来了，转，没过米，就比如下回杀到你家来，滴答干瑞过，啊，开开不，比如撇水的路，说白了。 ကချင်ဒေတာခံတွေအနေနဲ့ဒီရွှေတူးဖော်မှုတွေကိုစစ်ကောင်စီလက်အောက်ခံပြည်နယ်ကောင်စီတာဝန်ရှိသူတွေဒေတာတွင်မှာရှိတဲ့ KIO
ရှန်ကိနီနေဆာဆစ်ဆောင်စခန်းတနီယာကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ကအသက်80ကျော်အရွယ်အဖိုးဖွားနှစ်ယောက်ကိုမိရှုတပ်ဖြတ်သွားပါတယ်။တိုက်ခါရော်ရဆရာတော်ဒေါက်တာခလမ်ဆမ်ဆွန်ကိုမိဂျီနာထောင်တွင်တရားရုံးငန်းနေအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှာ50နှစ်ကကြီးနဲ့ထပ်တိုးဆွဲချက်တင်လိုက်ပါတယ်။
တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာအတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအာမီပါ။အပတ်စဉ်တိုင်းရင်သတင်းလွှာကိုနားဆင်ကြည့်ရှုခဲ့ရတာပါ။အခုတော့ VOA ချက်တာရင်းညစီစဉ်တဲ့ဆုံးမသက်ခင်နောက်ဆုံးရထိတ်တန့်ရောက်သတင်းအကျဉ်းချက်ကိုမဆုမြတ်မှုတစ်လှည့်ပြောပြပေ
ခဲ့ပြီးတဲ့နောက်မှာအရင်ငြင်းချမ်းခဲ့တဲ့နေရာတွေမှာပါလက်နက်ကင်ပဋိပက္ခတွေဖြစ်ပွားနေပြီးတော့အရသာပြည်သူတွေထိခိုက်သေးချင်နေရတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်နိုလင်းဟေစာကဒီကနေ့အစောပိုင်းကပဲကုလသမဂ္ဂထွေထွေညီလာခံကိုတင်ပြပြောကြားသွားခဲ့ပါတယ်ပြည်သူ့ကာကွယ်ရေးအဖွဲ့တွေကိုစစ်တပ်ကဖျက်လေးပြက်စနစ်နဲ့ပိတ်ဆို့နေတာဟာအရသာပြည်သူတွေထိခိုက်သေးဆုံးအောင်လို့တွန်းပို့တယ်လို့ဖြစ်နေတယ်လို့သူကပြောပါတယ်မြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာတွေကိုရွေးကောက်ပွဲကဖြေရှင်းနိုင်မှာမဟုတ်ဘူးလို့လည်းသူကထောက်ပြသွားပါတယ်။တွဲဆုံဆွေးနွေးရေးတွေမလုပ်ဘူး၊လွတ်လပ်တဲ့အခြေအနေအောက်မှာရွေးကောက်ပွဲမလုပ်ဘူးဆိုရင်ဒီရွေးကောက်ပွဲကနေအကြမ်းဖက်မှုတွေပို့ပြီးတော့ဖြစ်စီမှာဖြစ်တယ်လို့စေအုပ်ချုပ်ရေးပို့ပြီးတော့ကြာရှည်ဖို့သာဖြစ်နိုင်မယ်လို့ကုလသမဂ္ဂကထွေထွေမှုချုပ်ရဲ့ဒီမြန်မာနိုင်ငံဆိုင်ရာအထူးတန်တမန်နိုလင်းဟေစာကကုလသမဂ္ဂထွေထွေညီလာခံမှာဒီကနေ့တင်ပြသွားခဲ့ပါတယ်။မြန်မာနိုင်ငံမှာပြည်ထောင်ပြင်လဲစေရေးသဘောတူထားတဲ့အစီအစဉ်တွေအတိုင်းမြန်မာစစ်ကောင်စီကအကောင့်ထဲပေါ်လာအောင်လို့စင်ကာပူနိုင်ငံအနေနဲ့အင်ဒိုနီးရှားအပါအဝင်တခြားအာဆီယံနိုင်ငံတွေအပြင်ကုလသမဂ္ဂလိုမိတ်ဖက်နိုင်ငံတွေနဲ့ပူးပေါင်းပြီးတော့တွန်းအားပေးဆောင်ရွက်သွားမယ်လို့စင်ကာပူဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်စင်ကာပူနိုင်ငံကိုရောက်နေတဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့ဒီကနေ့တွေ့ဆုံစဉ်မှာစင်ကာပူဝန်ကြီးချုပ်လီရှန်လုံးကအခုလိုပြောကြားခဲ့တာဖြစ်ပါတယ်ပင်လယ်နက်ပေါ်မှာအမေရိကန်ထောက်လှမ်းရေးဒရုန်းယာဉ်ကိုရုရှားစစ်လေယာဉ်ကြားဖြတ်နှောက်ယှက်ခဲ့တဲ့ဗီဒီယိုကိုအမေရိကန်စစ်တပ်ကဒီကနေ့မှပဲထုတ်ပြန်လိုက်ပါတယ်ဗီဒီယိုပုံထဲမှာအမေရိကန်အဝေးထိန်ဒရုန်း MQ-9 ကိုရုရှားတိုက်လိုက်ရင် Sukhoi Su-27 ကအနောက်ကနေပြန်တန်းလာပြီးတော့လေယာဉ်စီးရီဖောက်ချကဒရုန်းပေါ်ကနေကျော်တက်သွားတာမြင်ရပါတယ်နောက်ထပ် Sukhoi Su-27 ကလည်းအလားတူအမေရိကန်ဒရုန်းယာဉ်နားကိုချင်းကပ်ပြန်တန်းလာတာတွေ့ခဲ့ပြီးတဲ့နောက်မှာတော့ဗီဒီယိုပုံချက်သွားပါတယ်ရှင်
ကျေးဇူးပါမဆုမြတ်မို့ရေအခုလိုသတင်းအချင်းချုပ်ပြီးမှာတော့ဒီညချက်သားရည်ညရဲ့အစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ်ပါပါ Sapain Sanya Yotan Engineer Regarde PJ Elliot and Kayla William Pipare. Tinya season Mugaro Chano Women Ba. Few we go, nothing tissue gajalo along or two way chisu demare, Torah Shemanagua, Nimapi to be the alo, baby a week while Luya Sana Piwa, Shulan Chemijavasi, Kong Kong is at nine Nirenya, Chichavasi.
This program has come to you from the Voice of America, Washington.